Welcome to the Voice of America in Burmese.
Mingla mne khima she. Washington Bureau of VOA American tan ga ni 2016 khu ni May 25 ye Boudda Bu ni ne ne khin season ni go Myanmar sanaw chain mne 6 nai ga ni 9 nai thi light meter 24 32 ne 40 ru ga ni dai yai thau lwin twa ma ba she.ကျမအင်ဂျင်နိုင်ပ
ါမင်္ဂလာမနက်ခင်ဗျာကျွန်တော်ကတော့ဇောင်းမလိုက်ပါဒီနေ့မှထူးခြားတဲ့သတင်းတွေကတော့ဗီယက်နမ်နိုင်ငံဟာဒေတာရင်းဩဇာကြီးတဲ့နိုင်ငံဖြစ်လာနိုင်ခြေရှိတဲ့ကြောင်းသမ္မတဩဘားမားကသူ့ရဲ့မင်္ဂွန်းတွင်ထွက်သွင်းပြောကြားခဲ့ပါတယ်ဗီယက်နမ်မှာရောက်နေတဲ့သမ္မတဩဘားမားနဲ့တွေ့ဆုံဖို့တွားနေကြတဲ့တက်ကြွလှူချသူတွေကိုဗီယက်နမ်အာဏာပိုင်တွေကထိန်းသိမ်းခဲ့ပါတယ်မြန်မာနိုင်ငံရဲ့လူခွင့်ရေးအခြေအနေတိုးတက်မှုရှိပေမဲ့လုံလောက်မှုမရှိသေးဘူးလို့အမေရိကန်နိုင်ငံရဲ့ဌာနကပြောလိုက်ပါတယ်ဒီလိုထူးခြားတဲ့သတင်းတွေကိုမနက်နာချမ်းနဲ့အတူတင်ပြပေးသွားမှာပါခင်ဗျာ
ကောင်းပါပြီကိုစောဝင်းလိုက်ရေမနေ့ကဖားကန်ဒေတာမှာမြေစာပုံပြိုကျမှုကြောင့်လူပေါင်းဒါဇင်နဲ့မနေ့တေဆုံးခဲ့တဲ့ဖြစ်ရအတွက်ကြောက်စိမ့်ကုမ္ပဏီတွေမှာတာဝန်ရှိကြောင်း Global Witness ဖွဲ့ကြီးကအခုလိုပြောကြားလိုက်ပါတယ
် This latest disaster underscores the need to hold accountable jade companies are destroying the landscape and endangering
ဒါကတော့ Global Witness ရဲ့သူတေတီတဦးက VOE ကိုပြောပြသွားတာပါသတင်းစီစဉ်အပြီးမှာအပြည့်အစုံကိုတင်ဆက်ဖို့ရှိပါတယ်တခါချင်းပြည်နယ်မှာရာသီဥတုဆိုးရွားမှုကြောင့်တောင်ပြိုကြပြီးသွာလာရေးအခက်ခဲကြုံတွေ့နေရတဲ့သတင်းလွှာကိုလည်းတင်ဆက်ဖို့ရှိပါတယ်။အဲဒီနောက်အင်္ဂလန်နိုင်ငံကိုရောက်ရှိနေတဲ့ပထမဆုံးမြန်မာကာဒီနယ်ဖုန်းတော်ကြီး Charles Bo ကအစိုးရတဲ့လက်ထက်ဘာသာရေးအခြေအနေတွေနဲ့ပတ်သက်လို့ဘာတွေမင်ကြားခဲ့တယ်လဲဆိုတာကိုလည်းကြားဖို့ရှိပါတယ်ရှင်။အခုတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုကိုစောဝင်းလိုက်နဲ့မနက်နာချန်တို့ကပြောပြပါအောင်ရှင
်။အမေရိကန်သမ္မတဘရက်အိုဘားမားကအခြေအနေတွေခုနဲ့ပိုပြီးတိုးတက်ကောင်းမွန်အောင်ဆောင်ရွက်နိုင်မယ်ဆိုရင်တိုင်းပြည်ရဲ့စီးပွားရေးနဲ့တည်ငြိမ်ရေးပုံမှုကောင်းမွန်လာပြီးဒေတာရင်းဩဇာကြီးတဲ့နိုင်ငံတစ်ခုဖြစ်လာနိုင်ခြေရှိတယ်လို့သူ့ရဲ့ဗီယက်နမ်နိုင်ငံခီးစဉ်တွင်အင်္ဂါနေ့ကပြောကြားတဲ့မင်းငွန်းထဲမှာထည့်သွင်းပြောကြားလိုက်ပါတယ
် When there's freedom of the press when journalists and bloggers are able to shine a light
တရင်လွတ်လပ်ခွင့်ရှိပြီးတရင်သမားတွေနဲ့ဘလော့ဂါတွေအနေနဲ့အမတရားမှုတွေနဲ့နေဆက်ညံပမှုတွေကိုဖော်ထုတ်တင်ပြခွင့်ရမယ်ဆိုရင်ဒါဟာအစိုးရရရှိတဲ့ပွင့်လင်းမြင်သာမှုရှိအောင်လူမှုတွေအကြမ်းမှာစနစ်အပေါ်ယုံကြည်ချက်ပို့ပြီးခိုင်မာလာအောင်လှုပ်ဆောင်ရကြတဲ့အကြောင်းကိုယ်စားလှယ်တယောက်ရွက်ောက်ပေါ်ဝင်တဲ့အခါလွတ်လပ်တဲ့မဲဆွတ်စီးရင်ဝင်ရှိမယ်မဲပေးသူတွေအနေနဲ့လည်းသူတို့ရဲ့ခေါင်းဆောင်တွေကိုလွတ်လပ်စွာမျှတတဲ့ရွက်ောက်ပွဲတွေကနေတဆင့်ရေးချွဲခွင့်ရှိမယ်ဆိုရင်ဒါဟာတိုင်းပြည်တွေကိုပို့ပြီးတော့တည်ငြိမ်လာစေမယ့်အကြောင်းပြည်သူတွေအနေနဲ့သူတို့ရဲ့လိုလားချက်တွေဟာတကယ်ပဲအရာထင်လာနိုင်ကြောင်းညဉ့်ညံ့တဲ့အပြောင်းအလဲတွေဖြစ်လာနိုင်တယ်ဆိုတာကိုယုံကြည်လာတာကြောင့်ဖြစ်ပါတယ်လို့သမ္မတဩဘားမားကပြောသွားတာဖြစ်ပါတယ်မနေ့ကဟာနွိုင်းမြို့တော်က Convention Center မှာပြောကြားတဲ့မင်းငွန်းတွင်သမ္မတဩဘားမားကလူခွင့်ရေးအခြေအနေကောင်းမွန်တာဟာတိုင်းပြည်တည်ငြိမ်ရေးကိုအထောက်အကူဖြစ်စေတဲ့အကြောင်းအရင်းတစ်ခုဖြစ်တယ်ဆိုတာကိုထောက်ပြပြောဆိုခဲ့ပြီးအမေရိကန်ကအတင်းကျဖိအားပေးတာမျိုးမဖြစ်အောင်လဲထင်းထင်းပြောဆိုသွားခဲ့ပါတယ်ဒီမင်းငွန်းမတိုင်ခင်မှာတော့သမ္မတဩဘားမားဟာဗီယက်နမ်နိုင်ငံကတက်ကြွလှုပ်ရှားသူတွေလူငယ်ဆွမ်းဦးတီထွင်လုပ်ငန်းရှင်တွေနဲ့လည်းတွေ့ဆုံခဲ့ပါတယ်။တနင်္လာနေ့တုန်းကတော့ဗီယက်နမ်သမ္မတထရန်တိုင်ခွန်းနဲ့တွေ့ဆုံခဲ့တယ်လို့အဲ့ဒီတွေ့ဆုံမှုအပြီးတနင်္လာရှင်းလင်းပွဲမှာတော့အမေရိကန်ကဗီယက်နမ်ပေါ်လက်နက်တင်ပို့ရောင်းချခွင့်ပိတ်ပင်ချက်ကိုပြန်လည်ရုပ်သိမ်းတဲ့အကြောင်းခေါင်းဆောင်တဦးကတရားဝင်ပြောကြားခဲ့ကြပါတယ
်။အင်္ဂါနေ့ကဗီယက်နမ်နိုင်ငံမှာအမေရိကန်သမ္မတဘရက်အိုဘားမားနဲ့တွေ့ဆုံပြီးလူခွင့်ရေးနဲ့လူမှုရေးဆိုင်ရာကိစ္စရပ်တွေဆွေးနွေးချမယ့်အစည်းအဝေးလေးတစ်ခုမှာတက်ရောက်ကြမယ့်ဗီယက်နမ်အရက်ဖက်လူမှုအဖွဲ့အစည်းတွေကထင်ရှားတဲ့ပုံကိုအ ਨੇ ဆုံး2ဦးလောက်တားမြစ်ခံခဲ့ရပါတယ်။သတင်းနောက်ဘွားကနေဘလော့ဂါတဦးဖြစ်လာတဲ့တက်ကြွလှုပ်ရှားသူဒိုဝန်ထရန်ကတော့ဟန်နွိုင်းမြို့မှာရှိတဲ့အမေရိကန်တန်ယုံရဲ့ဖိတ်ကြားချက်အရသမ္မတအိုဘားမားနဲ့တွေ့ဖို့စိုက်ကုံမြို့ကနေအလားလမ်းခုလက်မှာရှိတဲ့နင်မင်းဒေတာကအဆောင်တစ်ခုမှာတရက်ကြာထိမ့်သိမ်းခံခဲ့ရတဲ့ဖြစ်တယ်လို့ပြောပါရယ်ဗီယက်နမ်မှာဒီမိုကရေစီမဆန်တဲ့ရွေးကောက်ပွဲလုပ်ငန်းစဉ်နဲ့ပတ်သက်ပြီး Facebook လူမှုကွန်ရက်အင်တာနက်မှာရေးသားတင်ပြချက်ကြောင့်သူ့ကိုထိမ့်သိမ်းခဲ့တာဖြစ်တယ်လို့အာနာပိုင်တွေကပြောဆိုကြောင်းလဲဒိုဝန်ထရန်က VOA ကိုပြောပါရယ်သမ္မတအိုဘားမားနဲ့မတွေ့နိုင်အောင်တားဆီးတာမဟုတ်ဘူးလို့အာနာပိုင်တွေကပြောဆိုပေမဲ့လည်းဘာအကြောင်းနဲ့လှုပ်ခဲ့တယ်လဲဆိုတာကိုဘယ်သူမှမသိနိုင်ပါတယ်လို့လည်းပြောဆိုခဲ့ပါရယ်အာနာပိုင်တွေရဲ့လှုပ်ရက်ဟာမမှန်ကန်ကြောင်းနဲ့တဏ္ဍာရန်ရေးအရမလှုပ်သင့်တဲ့အကြောင်းဒိုဝန်ထရန်ကပြောဆိုရမှာတော့မကြေနပ်ရင်တရားစွဲဆိုနိုင်ကြောင်းနဲ့သမ္မတအိုဘားမားရဲ့တရားဝင်အစီအစဉ်ထဲမှာတက်ကြွလှုပ်ရှားသူတွေနဲ့တွေ့ဆုံဖို့အစီအစဉ်မရှိတဲ့အတွက်သူပြောတာတွေဟာလိမ်နေတာလို့လည်းအာဏာပိုင်တွေကသူ့ကိုပြောခဲ့တယ်လို့ဆိုပါတယ်။ဖိတ်ကြားခံရပြီးမတက်ရောက်နိုင်သူနောက်တဦးဖြစ်တဲ့ဒေါက်တာငွင်ကွမ်းအာကလည်းသမ္မတအိုဘားမားရဲ့ဗီယက်နမ်ခရီးစဉ်နောက်ဆုံးဖြစ်တဲ့ဟိုချီမင်းမြို့တော်ကိုထွက်ခွာသွားတဲ့အထိသူ့ကိုကားတစ်စီးနဲ့တင်ပြီးဟနွိုင်းမြို့ပြင်ခေါ်သွားခံခဲ့ရတယ်လို့ပြောပါတယ်။သမ္မတအိုဘားမားဟာသူ့ရဲ့ဗီယက်နမ်နိုင်ငံခရီးစဉ်အတွင်းမှာ ဗီယက်နမ်အရက်ဖက်လူမှုအဖွဲ့အစည်းဝင်6ဦးနဲ့တွေ့ဆုံခဲ့ပေမဲ့ဖိတ်ကြားထားတဲ့တက်ကြွလှုပ်ရှားသူတော်တော်များများကတော့အကြောင်းမျိုးမျိုးနဲ့လာရောက်ခွင့်တားမြစ်ခံခဲ့ရပါတယ်။ဒီကိစ္စနဲ့ပတ်သက်လို့အမေရိကန်နိုင်ငံသားရဲ့ဝန်ကြီးဂျွန်ကယ်ရီကဗီယက်နမ်တာဝန်ရှိသူတွေကိုပြောဆိုခဲ့တယ်လို့လည်းအိမ်ပြူတော်လက်ထောက်မျိုးသားလုံချုံရဲ့အကြံပေးဘန်ရော့စ်ကိုကိုးကားပြီးတော့သတင်းတွေကဖော်ပြခဲ့ကြပါတယ်
။စီးရီးယားနိုင်ငံအတွင်း IS Islamic State ကြောအဖွဲ့ရဲ့မြို့တော်လို့ယူဆထားကြတဲ့ရာခာမြို့မြောက်ပိုင်းကိုပြန်လည်သိမ်းပိုက်နိုင်ရေးအတွက်ကတ်လူမျိုးစုတွေဥဆောင်တဲ့ SDF Syria Democratic တပ်ဖွဲ့ကစစ်ဆင်ရေးစတင်လိုက်ပြီးဖြစ်ပါတယ်။ SDF အနေနဲ့အဆုံးသတ်မှာရာခာမြို့ကိုအပြီးပိုင်သိမ်းပိုက်နိုင်မှုစီစဉ်ထားတာဖြစ်ပါတယ်။အမေရိကန်ရဲ့မဟာမိတ်လည်းဖြစ်တဲ့ SDF အဖွဲ့ကစစ်စင်ရေးစတင်တဲ့ဗီဒီယိုကိုအင်္ဂါနေ့မှာအွန်လိုင်းကနေဆင်ထုတ်ပြန်လိုက်တာဖြစ်ပါတယ်။သူတို့အနေနဲ့ရာခာမြို့မြောက်ပိုင်းမှာရှိတဲ့အမေရိကန်ဥဆောင်တဲ့ညွန်မောင်းတပ်ဖွဲ့ရဲ့အကူအညီနဲ့စစ်စင်ရေးကိုစတင်လိုက်ခြင်းဖြစ်ကြောင်းကတ်လူမျိုးစုအမျိုးသမီးတပ်မူရော့ဂျတာဖယ်လက်ကပြောပါတယ်။သူတို့ရဲ့တပ်ဖွဲ့အနေနဲ့စစ်မျက်နှာ3ခုကနေထိုးစစ်ဆင်တိုက်ခတ်နေတဲ့အကြောင်း SDF တပ်ဖွဲ့အစစ်မြင့်တပ်မူတဦးကလည်း VOA ကိုပြောပါတယ်။ဥဇ်ဘက်ကစ္စတန်နိုင်ငံမှာရောက်ရှိနေတဲ့ရုရှားနိုင်ငံသားရဲ့ဝန်ကြီးဆာဂျေလာဖရော့ကလည်းအမေရိကန်ဥဆောင်တဲ့ညွန်မောင်းတပ်ဖွဲ့တွေနဲ့ကတ်လူမျိုးစုတွေနဲ့ချိတ်ဆက်လှုပ်ဆောင်ဖို့ရုရှားအစိုးရဘက်ကအစဉ်အဆက်ရှိကြောင်းပြောပါတယ်။ဒါပေမဲ့ရော့ခါထိုးစစ်မှာအမေရိကန်နဲ့ရုရှားတို့ပူးပေါင်းဆောင်ရွက်ကြမယ်ဆိုတဲ့အလားအလာမရှိတဲ့သဘောအမေရိကန်ဘက်ကပြောကြားခဲ့ပါတယ်
။တူရကီနိုင်ငံသားတွေကိုဥရောပနိုင်ငံတွေကိုပြည်ဝင်ခွင့်ဗီဇာမလိုပဲခီးသွွားခွင့်မပြုဘူးဆိုရင်ဒုက္ခသည်တွေကိုပြန်လည်လက်ခံဖို့ဥရောပသမဂ္ဂရဲ့သမိုင်းဝင်သဘောတူညီချက်ကိုရုပ်သိမ်းမဲ့အကြောင်းတူရကီသမ္မတရီစစ်တိုင်ယက်အာရိုဂန်ကသတိပေးလိုက်ပါတယ်။ဆီးရီးယားနဲ့အီရတ်တို့ကနေတူရကီနဲ့အနောက်ဘက်ဥရောပအဆုံပြန့်နှံ့နေတဲ့ဒုက္ခသည်ပြဿနာကိုဖြေရှင်းဖို့လည်းအစ္စတန်ဘူမှာကျင်းပတဲ့ကုလသမဂ္ဂလူသားချင်းစာနာမှုအကူအညီပေးရေးဆိုင်ရာညီလာခံပိတ်ပွဲအခမ်းအနားမှာတူရကီသမ္မတအာရိုဂန်ကပြောကြားခဲ့တာဖြစ်ပါတယ်။တကယ်လို့တူရကီနိုင်ငံသားတွေကိုဗီဇာကင်းလွတ်ခွင့်မပြုဘူးဆိုရင်ဒုက္ခသည်တွေကိုပြန်လည်လက်ခံရေးအခြေခံမူပေါင်းအတွက်ဘလို့ဥပဒေတွေဆုံးဖြတ်ချက်မျိုးတွေကိုမှတူရကီပါလီမန်ကနေထွက်ပေါ်လာမှာမဟုတ်ဘူးလို့လည်းဆိုခဲ့ပါဗျ။တူရကီနိုင်ငံကတစဉ်ဒုက္ခသည်တွေအနောက်နိုင်ငံတွေစီဝင်ရောက်လာနေတာကိုရှော့ချမဲ့အစီအစဉ်တရက်ပြီးခဲ့တဲ့မတ်လအတွင်းဥရောပခေါင်းဆောင်တွေကချပြခဲ့ပြီးတဲ့နောက်တူရကီနဲ့ဥရောပနိုင်ငံတွေကြားတင်းမာမှုတွေရှိနေချိန်မှာပဲတူရကီသမ္မတရဲ့အခုနောက်ဆုံးသတိပေးချက်ထွက်ပေါ်လာခဲ့တာဖြစ်ပါတယ်
UAV ဝိကန်တန်ရဲ့မနက်ဖက်မြန်မာဘာသာစစ်စင်တွေကိုမနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 933ကလိုင်းဒိုမီတာ40 kHz 4433ညလိုင်းဒိုမီတာ48 kHz 6715ကနဲ့ဒုတိယနာရီဝတ်မှာလိုင်းလက်မီတာ190 kHz 1509တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင်
ကန်တန်ကသတင်းတွေကိုဆက်လက်ကြီးညာပေးနေပါခင်ဗျာမြန်မာနိုင်ငံရဲ့လူအခွင့်အရေးအခြေအနေတိုးတက်မှုရှိလာတဲ့ဆိုပေမဲ့လုံလောက်မှုရှိဖို့ဆိုရင်အချိန်ယူဖို့လိုနေသေးတဲ့အကြောင်းအမေရိကန်နိုင်ငံသားရေးဌာနကမနေ့ကပုံမှန်သတင်းစာရှင်းလင်းပွဲအတွင်းပြောဆိုသွားပါတယ်သမရဟောင်းဦးသိန်းစင်ကိုတေယောလောင်ပြောင်နဲ့ပုံရိပ်ကပြရေးသားခဲ့တယ်ဆိုတော့ကပြဆရာမောင်ဆောင်ခါကိုရွှေပြည်သားမြို့နယ်တရားရုံးကမနေ့အင်္ဂါနေ့ကအလုံးနဲ့ထောင်ဒဏ်6လချမှတ်ခဲ့တာနဲ့ပတ်သက်ပြီးအမေရိကန်နိုင်ငံသားရေးဝန်ကြီးဌာနပြောရေးဆိုခွင့်ရှိသူဂျွန်ကာဗီကဆက်နွယ်ပြောဆိုသွားတာပါဆက်သွယ်ရေးဥပဒေပုံမှား66ကာကြီးနဲ့ဆွေးချက်တင်ခံရတဲ့ကဗျာဆရာမောင်ဆောင်ခါကတော့ချုပ်ရဲ့ထုတ်နှုတ်ခန်းစားခွင့်ရှိတယ်လို့တရားသူကြီးကအမိန့်ချမှတ်ခဲ့တာကြောင့်ချုပ်ရဲ့နဲ့ပြန်လည်လွတ်မြောက်ခဲ့ပါတယ်။မောင်ဆောင်ခါပြန်လည်လွတ်မြောက်လာတယ်ဆိုပေမဲ့တရားရုံးကသူ့ကိုစီရင်ချက်ချလိုက်တာဟာအရင်ဥပဒေဟောင်းအပေါ်အခြေခံလှုပ်ဆောင်နေတယ်လို့ဖြစ်နေတဲ့အတွက်အမေရိကန်အစိုးရအနေနဲ့ဒီကိစ္စအပေါ်စိုးရိမ်မှုရှိပါသလားလို့အင်ကာနေကအမေရိကန်နိုင်ငံသားရေးဌာနမှပုံမှန်ကျင်းပတဲ့သတင်းစာရှင်းလင်းပွဲအတွင်းသတင်းတောက်တွေကမေးမြန်းခဲ့တာဖြစ်ပါတယ်။မစ္စတာဂျွန်ကာဗီကအခုလိုပြန်လည်ဖြေကြားခဲ့ပါတယ်
။ New government in Burma has stated its commitment to improving respect for freedom of expression. We remain committed to supporting it to make further progress on this as well as other human rights issues.
လူ့လွှတ်ပြောဆိုခွင့်နဲ့ပတ်သက်လို့မြန်မာအစိုးရအနေနဲ့တိုးတက်ကောင်းမွန်အောင်လှုပ်ဆောင်မယ်လို့တန်တိထံချထားကြောင်းပြောကြားခဲ့ပြီးဖြစ်ပါတယ်။ဒီကိစ္စနဲ့တခြားလူခွင့်ရေးဆိုင်ရာကိစ္စရပ်တွေတိုးတက်ကောင်းမွန်လာအောင်ကျွန်တော်တို့ဘက်ကလည်းကူညီထောက်ပံ့ပေးသွားဖို့တန်တိထံချထားပါတယ်။နိုင်ငံသားရေးဝန်ကြီးဂျွန်ကယ်ရီဟာလည်းဗီယက်နမ်နိုင်ငံမှာမနေ့ကပြောတဲ့အထက်မှာမြန်မာနဲ့ကျူးဘားနိုင်ငံတွေမှာလူခွင့်ရေးတိုးတက်မှုရှိတာတွေကိုတွေ့ရတယ်ဆိုတာကိုထည့်ပြောသွားပါတယ်။လုံလောက်တဲ့တိုးတက်မှုကိုကျွန်တော်တို့တွေးမြင်ရပြီလားဆိုရင်တော့လုံးဝမတွေ့ရသေးပါဘူးဒါဟာအချိန်ယူလှုပ်ဆောင်ရမယ့်ကိစ္စဖြစ်တယ်ဆိုတာကျွန်တော်တို့နားလည်ပါတယ်အာမန်ပြည့်ဝတဲ့ဒီမိုကရေစီစနစ်ပေါ်ပေါက်လာဖို့အတွက်လူခွင့်ရေးမြင့်တင်ပေးဖို့လိုသလိုအခြေခံလွတ်လပ်ခွင့်တွေကိုလည်းအပြည့်အဝရရှိဖို့လိုအပ်ပါတယ
်အမေရိကန်နိုင်ငံသားရေးဌာနပြောခွင့်ရပုဂ္ဂိုလ်ဂျွန်ကာဗီပြောကြားသွားတာဖြစ်ပါတယ်ခင်ဗျာ
အမျိုးသားပညာရေးဥပဒေပြင်ဆင်ရေးအတွက်ဦးဆောင်လှုပ်ရှားခဲ့သူတဦးလည်းဖြစ်ဘဂတာဗမာနိုင်ငံလုံးဆိုင်ရာကျောင်းသားသမဂ္ဂများအဖွဲ့ချုပ်ခေါင်းဆောင်တဦးလည်းဖြစ်တဲ့မတ်ဖြူဖြူအောင်ကို Human Rights Defenders at Risk လို့ခေါ်တဲ့ NGO အတွင်းလူ့အခွင့်အရေးကာကွယ်စောင့်ရှောက်သူစုရှင်တဦးဖြစ် Ireland နိုင်ငံအခြေစိုက် Frontline Defenders အဖွဲ့ကရွေးချယ်လိုက်ပါတယ်မြန်မာနိုင်ငံကမတ်ဖြူဖြူအောင်အပါအဝင်စုစုပေါင်းလူ6ဦးကိုရွေးချယ်ခဲ့တာဖြစ်ပါတယ်။ကြံရွေးချယ်ခံရသူတွေကတော့အဇာဘိုင်ဂျန်၊ကိုလံဘီယာ၊ဟွန်ဒူရက်စ်၊ပါလက်စတိုင်းနဲ့တန်ဇန်နီးယားနိုင်ငံတို့ကအမျိုးသမီး3ဦးနဲ့အမျိုးသား2ဦးလို့ဖြစ်ကြပါတယ်။ Frontline Defenders အဖွဲ့ရဲ့အဆိုအရလူခွင့်ရေးခုခံကာကွယ်သူ322ဦးဟာဖမ်းဆီးထိန်းသိမ်းခံရတာဒုတိမဟုတ်အန္တရာယ်ကျရောက်နိုင်တဲ့အခြေအနေမှာရှိနေတယ်လို့ဆိုပါတယ်။မဖြဖြောအောင်ဟာသူ့ရဲ့လူခွင့်ရေးကိစ္စတွေမှာတက်ကြွစွာပါဝင်ဆောင်ရွက်ခဲ့တဲ့အတွက်2000ခွန်ရွှေဝါရောင်တော်လန်ရေးအတွင်းမှာလည်းဖန်စီထိမ့်သိမ့်ခံခဲ့ရသလိုပညာရေးလွတ်လပ်ခွင့်အတွက်လှုပ်ရှားမှုတွေမှာဥဆောင်ပါဝင်ခဲ့တဲ့အတွက်လည်းနှစ်ကြိမ်ထက်မနည်းဖန်စီခံခဲ့ရပါတယ်။မဖြဖြောအောင်ဟာ2015ခုနှစ်အတွက်ပြည်သူ့ကောင်ရေးစုချီးမြှင့်ခံရသူလည်းဖြစ်ပါတယ်။
ရီပပလီကန်ပါတီတမရလောင်းဖြစ်လာမယ်လို့ယုံကြည်ထားကြတဲ့ဒေါ်နယ်ထရမ့်ကဟယ်လာရီကလင်တန်ရဲ့မဲဆွယ်စည်းရုံးမှုတွေတည်တည်သွားအောင်ယူရပြီးတမရဟောင်းဘေကလင်တန်ကိုပြစ်မှတ်ထားလူမှုကွန်ရက်ကနေတိုက်ခိုက်လာနေပါတယ်။ Instagram လူမှုကွန်ရက်ကထုတ်ပြန်လိုက်တဲ့ဒေါ်နယ်ထရမ့်ရဲ့ဗီဒီယိုမှာအန်နီယေကိုဖိတ်ခေါ်နေတဲ့တီလိုမျိုးနောက်ခံတီးပြီး1990ခုနှစ်တည်းအတွင်းတမရဟောင်းဘေကလင်တန်ကသူတို့ကိုလိမ်ပိုင်းဆိုင်ရာမဖွဲ့မရလုပ်ခဲ့တယ်လို့ဆွဆွဲခဲ့တဲ့အမျိုးသမီး3ယောက်ရဲ့အတန်းနဲ့ပေါင်းစပ်ထားပါတယ်။ဗီဒီယိုအဆုံးမှာ Hillary Clinton နဲ့ Tamara Hall Bill Clinton တို့အတူထိုင်နေတဲ့ဓာတ်ပုံကိုပြပြီးအခုဒါမျိုးထပ်လုပ်ကြတာပေါ့လို့အသေးပေရတဲ့စာတမ်းထိုးထားပါတယ် Hillary Clinton ရင်မောနေတဲ့အတန်းနဲ့ဗီဒီယိုကိုအဆုံးသတ်ထားပါတယ် Tamara Hall Clinton နဲ့ဆက်နွယ်ပြီးမတင်မကျဖြစ်နေတဲ့မဲဆန္ဒရှင်တွေကိုသတိပေးတဲ့အနေနဲ့ဒီလိုတိုက်ခိုက်မှုတွေဆက်ပြီးလုပ်သွားမှာဖြစ်တဲ့အကြောင်း Donald Trump ကမကြသေးခင်ကတွစ်ဆုံမင်းမြန်ကနေမှပြောဆိုထားပါတယ်ဒါပေမဲ့ဒီလိုအဆက်ဆက်မရှိတဲ့တိုက်ခိုက်မှုတွေဟာသတင်းဌာနတွေအတွက်သတင်းဖြစ်ုံတသက်သာဖြစ်လိမ့်မယ်ဆိုပြီးနိုင်ငံရေးသုံးသပ်သူတွေကပြောပါတယ် Hillary Clinton ရဲ့မဲဆွယ်စည်းရုံးရေးဆိုင်ရာပြောခွင့်ရ Brian Fallon ကတော့ Trump ရဲ့တိုက်ခိုက်မှုတွေဟာအကြောင်းအရာကိုအခြေခံတဲ့မဲဆွယ်စည်းရုံးမှုတွေကိုလမ်းကြောင်းလွှဲအောင်နှောက်ရှက်လိုက်တာဆိုပြီး Bloomberg ရုပ်သံကိုပြောဆိုခဲ့ပါတယ်
အခွန်ရှောင်မှုစုံစမ်းစစ်ဆေးမှုတစ်ခုနဲ့ဆက်နွယ်ပြီးတော့အင်တာနက်ဝန်ဆောင်မှုကုမ္ပဏီကြီးဖြစ်တဲ့ Google ရဲ့ပြင်သစ်နိုင်ငံ Paris မြို့ကရုံးခွဲကိုပြင်သစ်ရဲတွေကအင်္ဂါနေ့ကဝင်ရောက်စီးနှင်းရှာဖွေခဲ့ကြပါတယ်။ပြင်သစ်နိုင်ငံကဗဏ္ဍာရေးဆိုင်ရာတာဝန်ရှိသူတွေရဲ့တိုင်ကြားချက်နဲ့အခွန်ရှောင်မှုငွေကြေးခွာချမှုတွေနဲ့ဆက်နွယ်ပြီး2015ခုနှစ်ဇွန်လ16ရက်နေ့ကစတင်ခဲ့တဲ့အကျိုးစုံစမ်းစစ်ဆေးမှုအရာအခုလိုရှာဖွေမှုတွေလုပ်ခဲ့တာဖြစ်တယ်လို့လည်းပြင်သစ်အစိုးရရှေ့နေရုံးကကြေညာချက်ထုတ်ပြန်ခဲ့ပါတယ်။စုံစမ်းစစ်ဆေးရေးအဖွဲ့ဝင်100လောက်မနက်စောစောမှာဝင်ရောက်စီးနှင်းခဲ့တာလို့ပြင်သစ်နိုင်ငံထုတ် La Parisien သတင်းစာကရေးပါတယ် Google ရုံးအနေနဲ့ခွန်ဆောင်မှုကြံနေတဲ့ဒေါ်လာငွေသန်းပေါင်း1,900ပြန်ပေးဖို့ရှိနေတယ်လို့လည်းပြင်သစ်အာဏာပိုင်တွေကယုံကြည်ထားကြပါတယ် Direct from Washington The Voice
of America The VOA ကိုစောဝင်းလိုက်တဲ့မန္တနာချန်တို့ကဗုဒ္ဓဘုနေနေနဲ့ခင် VOA မြန်မာပိုင်းရဲ့သတင်းစီစဉ်ကိုတင်ဆက်ခဲ့တာပါရှင်။အခုတော့မြန်မာနိုင်ငံနဲ့ဆိုင်တဲ့သတင်းလှော်တွေကိုနားဆင်ဖို့အချိန်ရောက်ပါပြီ။ဖားကန်ဒေတာမှာတနင်္လာနေ့ကမြေစာပုံပြိုကျမှုကြောင့်လူပေါင်းဒါဇင်နဲ့မနည်းအသက်ဆုံးရှုံးခဲ့တဲ့ဖြစ်ရပ်မှာကျောင်းစိမ့်တူဖော်နေတဲ့ကုမ္ပဏီတွေဘက်ကတာဝန်အပြည့်ရှိနေကြောင်းလန်ဒန်အခြေစိုက် Global Witness အဖွဲ့ကြီးကပြောကြားလိုက်ပါတယ်။ဒီလိုပျက်စီးဆုံးရှုံးမှုတွေအတွက်ကုမ္ပဏီတွေဘက်ကပြန်ပြီးပြုပြင်တာတွေအကောင့်ထဲမပေါ်မချင်းကြောက်စိမ့်ကုမ္ပဏီတွေရဲ့လုပ်ငန်းတွေကို NLD အစိုးရအနေနဲ့ရပ်ဆိုင်းထားတဲ့ကြောင်းတိုက်တွန်းလိုက်ပါတယ်။ကချင်ပြည်နယ်ဖားကန့်ဒေသကကြောက်စိမ့်တူဖော်ရေးလျှို့ဝှက်ချက်တွေကိုကိုယ်တိုင်စုံစမ်းလည်လာပြီးအစိုးရခန်းစားရေးသားထုတ်ပြန်နေတဲ့ Global Witness အဖွဲ့ကြီးရဲ့သုတေသီဂျူမန်ကူဘာကဒီမြေစာပုံပြိုကျမှုကြောင့်လူတွေသေဆုံးခဲ့ရတာနဲ့ပတ်သက်လို့ VOA ကိုအခုလိုပြောပါတယ်။
This latest disaster underscores the need to hold accountable jade companies that are destroying the landscape and endangering
life. အခုဖားကန့်ဒေတာကနောက်ဆုံးမြေစာပုံပြိုကျမှုဟာကြောက်စိမ့်တူဖို့ရေလုပ်ငန်းကုမ္ပဏီတွေအနေနဲ့တာဝန်ခံရမယ်ဆိုတာကိုအထင်ရှားပြသလိုက်တာဖြစ်ပါတယ်။ဒီကုမ္ပဏီတွေကတဘာဝတောတောင်တွေကိုဖျက်ဆီးနေတဲ့အပြင်မြေစာတွေကိုမစစ်မချင်းအန္တရာယ်ရှိတဲ့ဆွန့်ပစ်မှုတွေကြောင့်လူတွေရဲ့အသက်တွေကိုပါအန္တရာယ်ဖြစ်စေတာပါ။ဖားကန့်ဒေတာကယေဒနာကျဲကြောက်မြက်တူဖော်ရေးကုမ္ပဏီလုတ်ကွက်မှာတနင်္လာနေ့ညပိုင်းကမြေစာပုံပြိုကျမှုဖြစ်ခဲ့တာပါဒီလိုမြေစာပုံပြိုကျမှုအတော်များများဖြစ်နေတဲ့လိုင်စင်ရထားတဲ့ကြောက်စိမ့်ကုမ္ပဏီတွေကိုဆက်အာဏာရှင်ဗိုလ်ချုပ်တွေနဲ့မူးယစ်ရာဇာတွေပိုင်ဆိုင်ထားကြောင်းဂျူမန်ကူဘာကပြောပါတယ်ဒါအပြင်သူတို့တွေဟာပြစ်ဒဏ်ကနေအပြစ်အဝါကင်းလွတ်ခွင့်ရနေသူတွေဖြစ်ပြီးကချင်ပြည်နယ်ရဲ့ကြောက်စိမ့်မြေကိုလည်းဖောက်ခွဲဖျက်ဆီးခဲ့ကြတယ်လို့ဆိုပါတယ်
NLD အစိုးရကဧပြီလမှာတရားဝင်အာဏာမယူခင်လက်ကျန်လပိုင်းတွေအတွင်းဖားကန့်ကြောက်စိမ့်တူးဖို့ရေးလုပ်ငန်းတွေကိုကုမ္ပဏီပေါင်း900ကျော်ကထိမ့်မနိုင်သိမ့်မရလှုပ်ဆောင်ခဲ့ကြတာကြောင့်အလွန်အန္တရာယ်ရှိတဲ့အခြေအနေတွေကိုဖြစ်ပေါ်စေခဲ့တယ်လို့ဂျူမန်ကူပါကဆိုပါတယ်။ဒါကြောင့်အစိုးရတဲ့အနေနဲ့ဒီကြောက်စိမ့်ကုမ္ပဏီတွေနဲ့ပတ်သက်ပြီးအရေးယူဆောင်ရွက်ဖို့လိုအပ်နေကြောင်းသူကအခုလိုပြောပါတယ်။
The new government should consider suspending the licensed jade miners until these companies have plans in place to mitigate the environment.
လိုင်စင်ရကြောက်စိမ့်တူဖို့ရေးကုမ္ပဏီတွေအနေနဲ့နိုင်ငံတကာစံချိန်စံနှုန်းတွေနဲ့ညီတဘာဝပတ်ဝန်းကျင်နဲ့လူမှုဘဝအပေါ်သူတို့ရဲ့လုပ်ငန်းကစိုးကျိုးတက်ရောက်မှုတွေကိုလျော့ပါတတ်သာစေရေးအခြေအနေတွေအတွက်အစီအစဉ်တွေရှိဖို့အပြင်ဖားကန့်ဒေသမှာသူတို့လှုပ်ဆောင်ခဲ့တဲ့ပျက်စီးဆုံးရှုံးမှုတွေကိုပြန်ပြီးတော့ပြုပြင်မဲ့အဆင့်တွေအကောင့်ထက်မဖော်မချင်းကုမ္ပဏီတွေကိုရဆိုင်ထားဖို့ NLD အစိုးရတဲ့အနေနဲ့စဉ်းစားနေပါတယ်
။အာဏာရ NLD ပါတီလွှမ်းမိုးထားတဲ့လွှတ်တော်မှလည်းကြောင်မြတ်တူဖို့ရေးလုပ်ငန်းတွေအတွက်ဥပဒေတွေကိုပြန်ပြီးစစ်ဆင်နေတာပါ။ဒါကြောင့်လွှတ်တော်အမတ်တွေအနေနဲ့ဒီဥပဒေတွေကိုပြင်ဆင်ရမှာတဘာဝပတ်ဝန်းကျင်ပိုးပြီးကောင်းမွန်မှုနဲ့လူမှုဘဝကာကွယ်စောင့်ရှောက်မှုတွေအလေးပေးတဲ့ကြောင်းနဲ့ကြောက်စိမ့်လုပ်ငန်းနဲ့ပတ်သက်ရင်ကုမ္ပဏီပိုင်ရှင်တွေကိုထင်သာမြင်သာဖြစ်စေဖို့နဲ့စာချုပ်တွေမှာလည်းစီးနင်းစည်းကမ်းတွေတတ်မှတ်ဖို့တေချာအောင်ဆောင်ရွက်တင်ကြောင်း Miss Guba ကပြောပါရယ်။ဒါအပြင်မကြသေးခင်ကမြန်မာအပေါ်တက်တန်းတွန်းလိုက်တဲ့ American ရဲ့ဒဏ်ခတ်ပိတ်ဆို့မှုဟာ Crony လုပ်ငန်းရှင်တွေကိုထိမ့်ချုပ်ရေးမှာအလွန်အရေးပါတယ်လို့သူကဆိုပါရယ
်။ The remaining sanctions has been an important means of leverage against the powerful elites which has Bekant in its grasp.
အမေရိကန်ကဆက်ပြီးတော့ချမှတ်ထားတဲ့ပြစ်မှတ်ထားပိတ်ဆို့အရေးယူမှုဟာဖားကန့်ကိုချုပ်ကင်ထားတဲ့အာဏာရှိတဲ့လူတစုအပေါ်အလျှော့တင်းလုပ်ဖို့အရေးပါတဲ့နီလန်းအဖြစ်အထောက်အကူပြုတာပါ။ဒါကြောင့်ပိတ်ဆို့မှုတွေကိုထပ်ပြီးတော့ရှော့ချမပေးခင်မှာကြိုတင်သတ်မှတ်ချက်တွေကိုရှင်းရှင်းလင်းလင်းပြဋ္ဌာန်းထားခြင်းအပြင်အမေရိကန်ပြည်ထောင်စုအနေနဲ့မြန်မာနိုင်ငံရဲ့အကျိုးအမြတ်အများဆုံးရှိတဲ့ကြောက်စိမ့်တူဖို့ရေးလုပ်ငန်းစနစ်တကျဖြစ်အောင်စူးစမ်းနေတဲ့NLD အစိုးရရဲ့ပြုပြင်ပြောင်းလဲမှုကိုကူညီပံ့ပိုးနိုင်ပါတယ်
။ကြောက်စိမ့်တူဖို့ရေးလုပ်ငန်းနဲ့ပတ်သက်လို့နောက်ထပ်အစီရင်ခံစာထုတ်ပြန်ဖို့အတွက်ဂျူမန်ကူပါကိုယ်တိုင်လည်းကချင်ပြည်နယ်ကိုရောက်ရှိနေတာပါ။မြန်မာနိုင်ငံရဲ့ GDP အသက်တင်ထုတ်လုပ်မှုတစ်ဝက်ကျော် American Dollar Billion 30ကျော်ဝင်ငွေပမာဏရှိနေတဲ့ကြောက်စိမ့်လုပ်ငန်းကိုဘသူတွေပိုင်ဆိုင်နေတယ်လဲဆိုတဲ့ကြီးမားတဲ့နိုင်ငံတော်လျှို့ဝှက်ချက်ခေါင်းစဉ်နဲ့2015ခုနှစ်အစီရင်ခံစာကို Global Witness ဖွဲ့ကြီးကထုတ်ပြန်ထားပါတယ်ရှင်ဖားကန့်ဒေတာမှာမြေစာပုံပြိုကျတဲ့သတင်းနဲ့တစ်ဆက်သေးချင်းပြည်နယ်မှာတောင်ပြိုကျတဲ့ချင်းပြည်နယ်မှာတောင်ပြိုကျတဲ့အတွက်ဒေသခံတွေဘလို့အခက်အခဲတွေနဲ့ရင်ဆိုင်နေရတယ်လဲဆိုတာကိုလည်းပြောပြဖို့ရှိပါတယ်။အခုရပိုင်အတွင်းမိုးအဆက်မပြတ်ရွာသွန်းတာကြောင့်ဖလန်းဟာခါကားလမ်းမမှာရှိတဲ့တောင်တွေပြိုကျပြီးဒီကားလမ်းမကြီးတွေပိတ်ခဲ့ရပါတယ်။ဒေသခံအာဏာပိုင်တွေကတဘာဝဘေးအန္တရာယ်တတိပေးချက်တွေထုတ်ပြန်ပေးနေပေမဲ့အခုလာမယ့်မိုးရာသီကာလမှာချင်းပြည်နယ်အတွင်းရေကြီးမြေပြိုမဲ့အန္တရာယ်တွေကိုဒေသခံတွေစိုးရိမ်နေကြပါတယ်။ဆက်သွယ်မေးမြန်းထားတဲ့ကိုညံဝင်းအောင်ကအပြည့်စုံကိုပြောပြမှာပါရှင်
။ဟာကာဖလန်ကလေးကားလမ်းမကြီးမိုင်းတိုင်အမှတ်80နှစ်ဝန်းကျင်ဖလန်ဟာကာကားလမ်းမပေါ်မှာမေလ24ရက်မနက်ပိုင်းကမိုးအဆက်မပြတ်ရွာသွန်းတာကြောင့်မြေပြိုကျပြီးကားလမ်းမပိတ်သွားခဲ့လို့အသွားအလာရပ်ဆိုင်းခဲ့တာပါ။ဟာကာဖလန်ကားလမ်းမကြီးမြေပြိုခဲ့တဲ့အခြေအနေကိုတော့ဒေသခံတို့ဖြစ်တဲ့စလိုင်းထန်လျန်းကပြောပါရစေ။
ကားလမ်းကအတိဆိုတော့လေကားလမ်းတွေဟာပြိုရတယ်ကားတွေကိုတော့တစ်ရက်လောက်ပိတ်ထားတယ်လေဖြတ်လို့မရဘူးတဲ့ဖလန်ဘဟာခါမကတော့ပူရှိုးတယ်လေတော့တောင်ကြီးကမျက်လုံ
းအစ်စ်ခင်းထားတဲ့လမ်းမကြီးပေးတောင်ပေါ်ကနေမြေပြိုရတာဖြစ်တယ်လို့ကလေးမျိုးကံကိုတန့်စင်ဆွေကပြောပါတယ
်ကျွန်တော်တို့သွားတဲ့အနေထားအရဆိုရင်သူတို့ကလမ်းနေရာဟိုအစ်စ်တွေကိုပြန်လှုပ်ထားတဲ့အတွက်အကုန်လုံးကမြေပြိုမဲ့အနေထားပဲကျွန်တော်တို့ကလေးနယ်ဘက်ကချောင်းနယ်ထဲမှာကြည့်လို့ရှိရင်ဟိုရေတွေကမြေပြိုတဲ့ရေတွေပဲဘဝတည်တည်ရေတွေပဲထွက်လာခဲ့တာ
အခုလိုကားလမ်းပိတ်သွားပြီးနောက်မှာတော့ဖလန်းမြို့နယ်လမ်းဦးစီးဌာနကမြေစာတွေရှင်းပေးခဲ့ပြီးခရီးသည်ကားနဲ့ကုန်တင်ကားတွေအစဉ်ပြေပြေသွားလာနိုင်ခဲ့ပါတယ်ပြီးခဲ့တဲ့ရက်ပိုင်းတုန်းကလည်းချင်းပြည်နယ်တွင်မိုးသည်ထန်တာကြောင့်မြေပြိုပြီးအိမ်တွေပါပြိုရတဲ့အထိဖြစ်ခဲ့တယ်လို့ကလေးမျိုးကံအမျိုးသမီးတူဦးကပြောပါတယ
်ဟုတ်တယ်ချင်းပြည်နယ်ဖလန်းမှာပြိုတယ်လို့ပြောတယ်နောက်ပြီးဟိုဟာတိုက်ကြီးကဆောင်းပေါင်းဖြစ်သွားတာနေရာအကြောင်းကြီးခိန်မှာတိုက်ကြီးကဆောင်းပေါင်းဖြစ်သွားတာအဲ့ဒါမျိုးမြင်လိုက်ရ
မိုးတဲထန်လာတော့မယ့်မကြခင်ကာလမှာရေကြီးရေရှမ်းတာမြေပြိုတာတွေကြောင့်လမ်းပိတ်ပြီးကုန်စည်နှုံးတွေမြင့်တက်လာမှာကိုစိုးရိမ်တယ်လို့စလိုင်းထန်လျန်းကပြောပါတယ
်။ဝဲမနေ့ကဆိုရင်တရားကြီးအချို့ပါသွားတယ်လေ။အဲကြောင့်ခုမိုးကြရင်တော့ရေကြီးလို့တော်လာတာကတည်းဆင်းမပြီးဘူးတဲ့။တော့မြေပြိုတာတွေဟောလီပြင်းတဲ့တာတွေကျွန်တော်တို့စိုးရိမ်တာပေါ့လေ။ကလန်ဒီတူရစံတော့ဟိုပေါ့ဇီဇီဒီဘာရီတင်ပါဘောနော်သာကုံဒီဘာရီ
မနှစ်တုန်းကချင်းပြည်နယ်မှာမိုးကြီးရေရှမ်းမှုကြောင့်တောင်ပေါ်ဒေသမှာရွှွန့်နှံကန်လို့ဖြစ်နေပြီးဒီနေ့မိုးကြီးမြေပြိုခဲ့ရင်အဲ့ဒီရွှွန့်ကန်ပေါက်ကြမှာကိုစိုးရိမ်မိတယ်လို့မြေပြန့်ဒေသဖြစ်တဲ့ကလင်းမြို့ကန်အမျိုးသမီးတို့ကပြောပါတယ်
။ဟိုနှစ်တန်းကတော့မပြိုပါဘူးမနှစ်ကမှစပြိုတာလေမနှစ်ကရေကြီးတဲ့အချိန်ကပဲစပြီးမှပြိုတာလေကျမတို့ကတော့ချင်းတောင်ကနေညံဖြစ်တာတော့မြေပြန့်လို့သဘောဆိုတော့လေအဲ့ချင်းတောင်မှာရွှွန့်ကန်တော့မူတာကြီးရင်တော့အဲ့ကန်ပေါက်ကြမှာပူရတာပါအဲ့ကန်ပေါက်ကြရင်တော့ကျမတို့ဒီပြန်နေရအကုန်မြုပ်မှာ
2015တုန်းကချင်းပြည်နယ်မိုးကြီးရေရှမ်းမှုကြောင့်ကျွဲနွားတိရစ္ဆာန်အပါအဝင်လူသေဆုံးမှုတွေလည်းရှိခဲ့ပါတယ်ခင်ဗျာ
ကိုညံဝေးအောင်ပြပြသွားတာပါရှင်ဗုဒ္ဓဘုနေ့နေနဲ့ခင်း VOA မြန်မာပိုင်းစီစဉ်ကိုဆက်လက်ထုတ်လွှင့်နေပါတယ်နှစ်ပေါင်းများစွာအာနာရှင်စနစ်လက်အောက်နေခဲ့ရတဲ့ကာလအတွင်းမြန်မာပြည်ဟာခရစ်ယာန်ဘာသာဝင်တွေအတွက်ခရစ်တော်ကိုကားစင်တင်ခဲ့တဲ့ကာဗယ်ရီနေရာလိုနာကျင်မှုဝေဒနာနဲ့ဒုက္ခတွေဒုက္ခရောက်ခဲ့တဲ့အကြောင်းမြန်မာနိုင်ငံကကာဒီနယ်ဖုန်းတော်ကြီးလက်ဖြင့်မြန်မာနိုင်ငံကက်သလစ်အသင်းတော်ရဲ့ရန်ကုန်ဂိုင်းချုပ်ဆရာတော်ကြီးချားလ်စ်ဘိုကဗြိတိန်နိုင်ငံလီဗာပူးမြို့ခရစ်သခင်ဖျားเจ้าမှမိန့်ကြားသွားပါတယ်အခုတော့မြန်မာနိုင်ငံမှာလူမှုရွေးချယ်တဲ့အစိုးရတရက်ပေါ်လာပြီးဖြစ်တဲ့အတွက်အားလုံးလွတ်မြောက်ကြပြီလို့လည်းပြောဆိုသွားပါတယ်။ဦးဆက်မိုးဝေကဆက်ပြီးတင်ပြမှာပါရှင်
။အရင်စစ်အစိုးရလက်ထက်ခရီးရန်ဘာသာပြန်ပွားရေးကိုထိတိရောက်ရောက်မဆောင်ရွက်နိုင်တာဖျားเจ้าအစ်တီဆောက်လုပ်ခွင့်ပိတ်ပင်ခံခဲ့ရတာခရီးရန်ဘာသာရေးဆိုင်ရာတင်နန်းတွေတက်နိုင်ဖို့ပြည်ပကိုပဲဆေလွတ်ခဲ့ရတာတွေကိုလီဗာပူးမြို့တရားဝဲမှာကာဒီနယ်ဖုန်းတော်ကြီးချားလ်စ်ဘိုကအဓိကမိန့်ကြားသွားခဲ့တဲ့အကြောင်းCatholic News Service ကသတင်းထုတ်ပြန်ပါတယ်။ Aid to the Church in Need and Christian Solidarity Worldwide အဖွဲ့ရဲ့ဖိတ်ကြားချက်အရဗြိတိန်နိုင်ငံကိုကြွလာတဲ့ Cardinal ဖုန်းတော်ကြီး Charles Bo ကမြန်မာပြည်ဒီမိုကရေစီအရေးအတွက်ကူညီပေးခဲ့တဲ့ကမ္ဘာရပ်ရပ်ကခရစ်ယာန်ဘာသာဝင်တွေကိုကျေးဇူးတင်တဲ့အကြောင်းမင်ကြားသွားပါတယ်။မြန်မာပြည်မှာယဉ်ကျေးမှုနဲ့ဘာသာစကားနဲ့ကိုယ်ဝယ်ယုံကြည်မှုကိုလူမျိုးတစ်မျိုးတည်းကသာလွှမ်းမိုးချုပ်ကန်ထားတာခံခဲ့ရတဲ့အကြောင်းဒါပေမဲ့လည်းဖျားသခင်ကပြစ်ပယ်မထားတဲ့အကြောင်းနဲ့ညီညာရေးအတွက်မျှော်လင့်ချက်တွေတွေ့လာနေရပြီလို့ယုံကြည်တဲ့အကြောင်းပြောဆိုသွားပါတယ်။အထူးသဖြင့် NLD အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ခေါင်းဆောင်နိုင်ငံတော်အကြံပေးဒေါအောင်ဆန်းစုကြည်ကိုချီးကျူးပြောဆိုခဲ့ပါတယ်။မကြာသေးခင်က VOE နဲ့ဆက်သွယ်မေးမြန်းရာမှာလည်းကာဒီနယ်ဖုန်းတော်ကြီးချားလ်စ်ဘိုကဒေါအောင်ဆန်းစုကြည်နဲ့ပတ်သက်လို့သူ့ရဲ့သဘောထားကိုအခုလိုမင်ကြားပါတယ်
။အဲသူ့အနေနဲ့ကမြန်မာပြည်မှာအရေးကြီးဆုံးဖြစ်တဲ့ဒီပြိပခဖြစ်နေလဲဒီသူအနေနဲ့ဥတီချက်ကတော့ဒီပြန်လဲကြည်ရေးခြင်းနဲ့ပေါ့နော်ပြန်လဲပြီးတော့ဒီဆိုင်ရဖို့အတွက်နိုင်ငံတော်မှာအထူးစူးစမ်းမယ်ဆိုတဲ့အချက်ကိုဆရာတော်အနေနဲ့မြင်မိတယ်ပေါ့နော်တော်ဆက်စစ်ကြည့်နေနဲ့ဆွေရအစ်အစ်နေနဲ့ကဒီဥတီဥတီညီချိုင်းရဖို့အတွက်ဆိုလို့ရှိရင်ဒီတိုင်းသားတွေပြိပခဖြစ်နေတဲ့အထူးဖြင့်တမတော်နဲ့တိုင်းသားတွေပေါ့နော်ဖြစ်နေတဲ့ပြည်တွင်းမှာဖြစ်နေကြတဲ့စစ်ဖြစ်ပြပြကြီးမှာတောင်ဆက်စုတွေနဲ့အထူးပဲအဥတီချက်ထားပြီးတော့စူးစမ်းမယ်ဆိုတဲ့အရာတွေကိုဆော်ရီနဲ့မြင်မိတယ်ပေါ့
အစိုးရအသင်းနဲ့ဘာသာရေးလွတ်လပ်ခွင့်အပေါ်မျှော်လင့်ချက်ကိုလည်းကာဒီနယ်ဖုန်းတော်ကြီးချားလ်စ်ဘိုကအခုလိုမှင်ကြားပါတယ
်ဒီဗုဒ္ဓဘာသာဆရာတော်ဥဆောင်နေတဲ့ပုဂ္ဂိုလ်များတဲ့မကားလေးပဲနဲ့တပီလုံးညီညွတ်ညွတ်နဲ့ပို့ပို့ဖြစ်နိုင်ပွင့်ရတဲ့တဘာသာကိုပဲအဲဆုမနာယခံယူပြရတဲ့မှုဖြစ်နေတခြားဘာသာဖြစ်တဲ့အနေနဲ့ဖြစ်တဲ့ခရီးယာများရဲ့အဲခေါင်းဆောင်ပုဂ္ဂိုလ်များဘာသာရေးခေါင်းဆောင်များကိုလည်းပဲနာယူနိုင်ဖို့မွတ်စလင်တွေများရဲ့အကြံဉာဏ်ကိုလည်းပဲလက်ခံဖို့ဟိန္ဒူများရဲ့အကြံပေးမှုများကိုလည်းပဲကျုံးဝင်ပါဝင်နိုင်ဖို့ရတဲ့အတွက်လည်းပဲအရေးကြီးတာအဲ့တော့ဘာသာပေါင်းစုံနည်းသည့်ဖြစ်စေများသည့်ဖြစ်စေဘာသာပေါင်းစုံရဲ့အဲဘာသာရေးခေါင်းဆောင်များကိုညီညွတ်ညွတ်နဲ့သူအရင်ပြေးပြီးနားထောင်ပြုကြည့်မယ်ဆိုလို့ရှိရင်ဒီမြန်မာပြည်နိုင်ငံတော်အတွက်ပေါ့နော်အထူးပဲအချမ်းသာရတဲ့အဲတူတက်ဖွံ့ဖြိုးတဲ့နိုင်ငံတစ်ခုဖြစ်မယ်လို့ဆရာတော်လည်းခံယူမိတယ်ပေါ့နော
်မြန်မာနိုင်ငံကက်သလစ်အသင်းတော်ရဲ့ရန်ကုန်ဂိုင်းချုပ်ဆရာတော်ကြီးချားလ်စ်ဘူကိုရိုမန်ကက်သလစ်သာသနာပိုင်ချုပ်ပုပ်ယဟန်မင်းကြီးဖရန်စစ်ကနေ 2015ခုနှစ်ဇန်နဝါရီလ4ရက်နေ့ကကာဒီနယ်ဖုံးတော်ကြီးအဖြစ်ရွေးကောက်တင်မြှောက်ခဲ့တာဖြစ်ပါတယ်။ဖုံးတော်ကြီးချားလ်စ်ဘူဟာမြန်မာနိုင်ငံအတွင်းဘာသာပေါင်းစုံချစ်ကြည်ရေးအတွက်တက်တက်ကြွကြွပါဝင်လှုပ်ရှားနေသူတဦးလည်းဖြစ်ပါတယ်။
ဥဆံမွေပြပြသွားတာပါရှင်။ကျမတို့အခုထုတ်လွှင့်နေတဲ့အစီအစဉ်ကိုအင်တာနက် website ကနေတိုက်ရိုက်နားဆင်မယ်ဆိုရင်လိပ်စာက burmese.voanews.com ဖြစ်ပါရဲ့ရှင်။အခုဆက်လက်ပြီးတော့နိုင်ငံတကာသတင်းလွှာတစ်ပုဒ်ကိုတင်ဆက်မှာပါ။ဂရိနိုင်ငံ၊မက်ဆီဒိုနီးယားနဲ့နေဂျာ၊အီရိုမီနီကျေးရွာကဒုက္ခသည်စခန်းမှာလက်လုတဲတွေနဲ့ဖြစ်တယ်လို့နေနေတဲ့ထောင်ထဲချီတဲ့ဒုက္ခသည်တွေကိုတနင်္လာနေ့မှာဂရိအာဏာပိုင်တွေကစတင်ရွှေ့ပြောင်းနေပါပြီ။ VOA သတင်းတော် Henry Richwell သတင်းပေးပို့ထားတာကိုမနန္ဒာချမ်းကပြောပြမှာပါရှင
်။ဂရိနိုင်ငံအီရိုမီနီကျေးရွာဒုက္ခသည်စခန်းကဒုက္ခသည်8500ထဲမှာစခန်းရောက်မှမွေးတဲ့ကလေးတွေလည်းဒါဇင်နဲ့ချီရှိနေပါတယ်။ဥရောပအနောက်ပိုင်းမှာကလေးတွေကိုကြီးပြင်းတဲ့အထိစောင့်ရှောက်မယ်လို့မိဘတွေမျှော်လင့်ခဲ့ကြတာပါ။သူတို့အခုတော့နောက်ပြန်လှည့်နေရပါပြီ။ဂရိနိုင်ငံကိုပြန်သွားနေရပါပြီ။စီးရီးယားဒုက္ခသည်တယောက်ဖြစ်တဲ့အေလီယာမိုဟာမက်ကအခုလိုပြောပါတယ
်။ انا بفكر انه هو ضاع مستقبله لانه
ကျမကလေးရဲ့အနာဂတ်ပျောက်ဆုံးသွားပါပြီ။ကျမတို့အခုဖြတ်သန်းနေကြရတဲ့ဒီနေထားမျိုးမှာအနာဂတ်ရှိတယ်လို့မယုံကြည်ပါဘူး။ဒီလိုအခြေအနေမျိုးမှာကျမရဲ့ကလေးကြီးပြင်းရတဲ့အတွက်အကြီးအကျယ်ကိုစိတ်ပျက်မိပါတယ်။ကလေးရဲ့စိတ်ပိုင်းရုပ်ပိုင်းရောကျမတို့ရဲ့စိတ်ပိုင်းရုပ်ပိုင်းရောအကြီးအကျယ်ထိခိုက်ရပါတယ်လို့သူကပြောသွားတာဖြစ်ပါတယ်။မက်ဆီဒိုနီးယားကနေကြားတွေကိုမတ်လကလေးကပိတ်ထားခဲ့တာပါဒါပေမဲ့ဒုက္ခသည်တွေကတနေ့ရှေ့ခီးဆက်လို့ရအောင်မယ်လို့မျှော်လင့်ထားခဲ့ကြတာဖြစ်ပါတယ်အီဒိုမီနီဒုက္ခသည်စခန်းဟာဒုက္ခသည်တွေရဲ့အကျက်အတဲစိတ်ပျက်စရာအကောင်းဆုံးအခြေအနေကိုသင်္ကေတပြုပြောရမယ့်နေရာတစ်ခုဖြစ်နေပြီဆိုပြီးအကူအညီပေးရေးအဖွဲ့ဝင်တဦးဖြစ်တဲ့ဒန်စတီဝတ်ကပြောပါတယ
် They worry that they might be forgotten that the attention might dissipate and it's really
ဒီအခြေအနေကိုဘယ်သူမှမသိကြတော့ဘူးဆိုပြီးဒုက္ခသည်တွေကဆိုးရိမ်နေပါတယ်ဒါကြောင့်လဲတနေရာထဲမှာမရှိဘဲပြန့်ကျဲနေပါတယ်အခုလူတွေကိုပြောင်းရွှေ့တာမျိုးကျွန်တော်တို့လက်မခံပါဘူးဂရိမာရောက်နေတဲ့သူတွေကိုသူတို့လိုအပ်တဲ့အကူအညီတွေပေးနိုင်ဖို့တိတ်ကိုအရေးကြီးပါတယ်သူတို့ခိုလုံခွင့်တောင်းတာကိုကြားနာစစ်ဆေးပေးရပါလိမ့်မယ်
ဂရိနိုင်ငံကတော့ဒုက္ခသည်တွေကိုပြောင်းရွှေ့တဲ့အခါအကြမ်းဖက်တဲ့နီလန်းတွေကိုမသုံးပါဘူးဆိုပြီးတခြားလုံးပြောနေတာဖြစ်ပါတယ်။အာဏာပိုင်တွေကစခန်းကိုရှင်ပြီးလမ်းတွေပြန်ဖွင့်ခြင်းနေတယ်လို့ဥရောပနဲ့ယထာလန်ပြန်ဖွင့်ဖို့လည်းလိုလားနေကြပါတယ်။ဂရိယထာလန်ကုမ္ပဏီဝန်ထမ်းတဦးဖြစ်တဲ့အနာစတာစီယော့ဆာဖာခီဒစ်ကအခုလိုပြောပါတယ
်။ Messages mia ire me kenosi o kosmos fevgi monos
ဂရိကသူတို့ပါသူတို့ထွက်သွားနေကြတာပါ။ဘယ်သူမှနှင်ထုတ်တာမဟုတ်ပါဘူး။ကြံနေတဲ့သူတွေကမီထာလန်ကိုရှင်းဖို့ဘီကစခန်းကိုရှင်းဖို့ကြံနေတာပါ
မြောက်ပိုင်းဒီဆာလိုနီးကီမြို့ဝင်းကျင်မှာစောက်ထားတဲ့စခန်းသစ်တွေစီကိုဒုက္ခသည်တွေပြောင်းရွှေ့နေတာပါဒါပေမဲ့ဒီလိုပြောင်းရွှေ့တာကရေရှည်ခတ်မဲ့အဖြစ်မဟုတ်ဘူးလို့အကူအညီပေးရေးအဖွဲ့ဝင်တွေကပြောပါတယ်ကယ်ဆယ်ရေးဝန်ထမ်းတဦးဖြစ်တဲ့ဒန်စတီဝတ်ကအခုလိုဆိုပါတယ
် Only a very small fraction of the number of people that the EU has pledged to resettle
ဂရိနဲ့အီတလီကနေပြောင်းရွှေ့အခြေချတာကိုလက်ခံဖို့အတွက်အုပ်စုတကယ်နည်းနည်းလေးကိုပဲဥရောပဘက်ကဂရိပေးထားတာပါတကယ်လည်းနည်းနည်းပဲရွှေ့နိုင်ပါသေးတယ်ဒီတဲ့ပို့ပြီးလုပ်ပေးဖို့အရေးကြီးပါတယ
်အခုထိတော့ရွှေပြောင်းအခြေချသူတော်တော်များများအနောက်ဥရောပကိုအရောက်သွားရေးမျှော်လင့်ချက်ကိုလက်မလျှော့ကြသေးပါဘူးဆီးရီးယားဒုက္ခသည်တယောက်ဖြစ်တဲ့မာဇန်အယ်တာဟန်ကတော့ဒီမှာ3လနေပြီးနောက်တစ်ဆင့်ဆာဗီးယားကိုတရားမဝင်တဲ့လမ်းကြောင်းကနေသွားမယ်လို့ဆိုပါတယ်ဆာဗီးယားနိုင်ငံဘဲဂရိတ်မြို့ကိုဒုက္ခသည်200လောက်နေစဉ်ရောက်နေပါတယ်။အများစုကဘူလ်ဂေးရီးယားနိုင်ငံကနေတဆင့်ရောက်လာတာဖြစ်ပါတယ်။လူမောင်ခိုကူးသူတွေရဲ့လက်ထဲရောက်ချင်ရောက်ပါစေဆိုပြီးစွန့်စွန့်ဆဆခီးဆက်နေသူတွေလောက်ပဲအနောက်ဥရောပကိုသွားနိုင်မဲ့လမ်းပေါ်မှာဆက်ပြီးတော့ရှိနေတာဖြစ်ပါတယ်ရှင
်။မနနာချမ်းပြပြသွားတာပါရှင်။မကြခင်မှာတော့နက်နက်ခင်းအင်္ဂလိပ်စာသင်ခန်းစာနဲ့အတူအင်္ဂါနေ့ညဓာတ်ရိုက်လေးလိုက်အစီအစဉ်ကိုထုတ်လွှင့်မှာမို့ VOE မြန်မာပိုင်းအစီအစဉ်ကိုဆက်လက်နားဆင်ကြပါရှင
် VOE မြန်မာပိုင်းအတန်လွင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့၈နာရီကနေ9နာရီအထိတစ်ချိန်နေ့လယ်၁၂နာရီကနေနေ့ခင်း၁နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း၆နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာပါရှင်။ VOA မြန်မာပိုင်းရဲ့ဗုဒ္ဓဘူးနေ့နေ့နဲ့ခင်းအစီအစဉ်ကိုမြန်မာစံတော်ချိန်မနက်6နိုင်ကနေ9နိုင်ထိလိုင်းတိုမီတာ24 kHz 11123လိုင်းတိုမီတာ32 kHz 9325လိုင်းတိုမီတာ40 kHz 9433တို့ကနေတိုက်ရိုက်ထုတ်လွှင့်နေပါတယ်ရှင်။အခုဒုတိယပိုင်းနိုင်ဝက်မှာအပတ်စဉ်ကဏ္ဍတွေကိုဆက်လက်နှာစင်ရမှာပါ
။ဟိုအပေါ်ရန်ချက်လက်ကလေးတွေမဟုတ်ပဲနဲ့အတွင်းနှစ်သားပြောမှုတော့ဒူတယ်ဖော်စည်းပုံကျန်မှုတွေကရဲတပ်ဖွဲ့ဟာဒီရဲကြီးဝင်ကြီးအောက်မှာရှိနေတယ်
ဒါကတော့အင်္ဂါနေ့ညတိုက်ရိုက်လေးလိုင်းအစီအစဉ်ကိုပြန်လည်ထုတ်လွှင့်တဲ့အခါမှာအပြည့်အစုံနားဆင်ရဖို့ရှိပါတယ်။တခါနနခင်းအင်္ဂလိပ်စာသင်ခန်းစာအစီအစဉ်ကိုလည်းတင်ဆက်မှာပါ။အခုတော့ကမ္ဘာသတင်းမီဒီယာတွေမှာဖော်ပြနေတဲ့မြန်မာနိုင်ငံဆိုင်ရာစောင်းမတချို့ကိုမူရင်းအာပေါ်မပြတ်ဦးကျော်စံတာကကောက်နှုတ်တင်ပြမှာပါရှင်
။ထိုင်းနဲ့မြန်မာစစ်ဝါဒလမ်းကြောင်းပြောင်းပြန်ဆိုတဲ့ကောင်းစင်နဲ့ပါဗင်ချာရှာပါလ်ပွန်ပန်ဂျီသားထားတဲ့ဆောင်းမကို The Diplomat မှာဖတ်ရပါတယ်။မြန်မာနိုင်ငံစစ်တပ်တန်လျာကိုဆုတ်ခွာပြီးဒီမိုကရေစီဖြစ်ထွန်းလာတာဟာအထင်ကြီးစရာကောင်းလာပါတယ်။တချိန်ကဒီမိုကရေစီနိုင်ငံဖြစ်ခဲ့တဲ့ထိုင်းမှာတော့အာနာရှင်စစ်စီပြန်သွားနေပါတယ်။ရွေးကောက်ပွဲနဲ့တက်လာခဲ့တဲ့ယင်းလက်ရှင်အဝတ်အစိုးရကို2014မှာစစ်တပ်ကအာဏာသိမ်းလိုက်ပြီးထိုင်းနိုင်ငံဟာနိုင်ငံရေးမငြိမ်သက်မှုတွေလူခွင့်ရေးချိုးဖောက်မှုတွေပြင်းထန်နေခဲ့ပါတယ်။နိုင်ငံအကြားစစ်တပ်လွှမ်းမှုအတိုးအဆုတ်ပြောင်းပြန်ဖြစ်ရခြင်းရဲ့နောက်ကွယ်မှာစစ်ဘုံမျိုးဆက်သစ်အပြောင်းလဲတွေရှိနေပါတယ်။ထိုင်းစစ်ဘုံမျိုးဆက်သစ်နဲ့မြန်မာစစ်ဘုံမျိုးဆက်သစ်တို့ဟာနိုင်ငံရေးအမြင်သူရဲအာနာထိန်းသိမ်းရေးအပေါ်အမြင်တွေကွဲလွဲရပါတယ်။ထိုင်းနိုင်ငံအနေနဲ့နိုင်ငံရေးလမ်းပိတ်နေရာကယုံထွက်နိုင်ဖို့မြန်မာနိုင်ငံရေးဖြစ်ထွန်းမှုကိုသင်ခန်းစာယူနိုင်ပါတယ်။စီးကာလာတစ်ချက်လုံးမြန်မာစစ်တပ်ဟာအမျိုးသားလူမျိုးရေးကိုအကြောင်းပြပြီးတိုင်းပြည်ကိုဖိနှိပ်အုပ်ချုပ်ခဲ့ပါတယ်။တိုင်းရင်းသားသဘုံတွေကိုရမဲရှာခဲ့ပါတယ်။ဒါပေမဲ့နဝတ္တဟာ1980ပြည်လွန်တိုင်းရင်းသားသဘုံတချို့နဲ့အပြစ်ရပ်ပြီးဒေါအောင်ဆန်းစုကြည်ရဲ့ NLD ပါတီကိုဦးတည်ခဲ့ပါတယ်။1990ပြည်လွန်နှစ်တောက်လျှောက်ဒေါအောင်ဆန်းစုကြည်နဲ့စစ်အစိုးရကြားအနာပြိုင်ပွဲအဓိကရှိနေခဲ့ပါတယ်။နဝတ္တကနေနာအဖအဖြစ်နာမည်ပြောင်းပြီးတဲ့နောက်နိုင်ငံရေးလမ်းစဉ်တွေကိုချမှတ်ပြီးဒီမိုကရေစီလမ်းပြမြေပုံရေးဆွဲခဲ့ပါတယ်။ဒါဟာမြန်မာစစ်တပ်ရဲ့မျိုးဆက်သစ်ပြောင်းလဲခြင်းနဲ့တိုက်ဆိုင်နေပါတယ်။စစ်ဘုဇစ်တွေဟာတိုင်းရင်းသားအင်အားစုတွေနဲ့ညီညာရေးရယူတာဒီမိုကရေစီအသင်ပြောင်းရေးလှုပ်တာတွေမှာကိုယ်တိုင်ပါဝင်ခွင့်မြင်တွေ့ခွင့်ရရှိလာကြပါတယ်။2017မှာလူငယ်မျိုးဆက်သစ်တွေကဗိုလ်ချုပ်ကြီးမင်းအောင်လှိုင်စစ်တပ်အကြီးအကဲဖြစ်လာခဲ့ပြီးဒီမိုကရေစီဖြစ်စဉ်ကိုပံ့ပိုးခဲ့ပါတယ်။လွှတ်တော်မှာစစ်တပ်25ရာခိုင်နှုန်းရှိနေသေးပေမဲ့ရွေးကောက်ပွဲမှာ NLD တခဲနဲ့အနိုင်ရရှိလာခြင်းဟာစစ်တပ်ရဲ့နိုင်ငံရေးအာဏာရင်ရင်သွားတာပြသလိုက်တာပဲဖြစ်ပါတယ်။ဒေါအောင်ဆန်းစုကြည်နဲ့ဗိုလ်ချုပ်ကြီးမင်းအောင်လှိုင်တို့လက်ဆွဲနှုတ်ဆက်နေတဲ့ပုံဟာအရဘက်စစ်ဘက်ဆက်ဆံရေးလမ်းသစ်ရဲ့နမိတ်ပုံဖြစ်ပါတယ်။ထိုင်းနိုင်ငံမှာတော့ဘီယင်ဘူမီဘောဟာနန်သက်290လုံလုံစစ်တပ်နဲ့လက်တွဲပြီးနိုင်ငံရေးလမ်းကြောင်းတည်ချမှတ်ခဲ့ပါတယ်။နောက်ပိုင်းအခုဘီယင်မာရဲ့ကိုရန်တော်တပ်အင်အားကြီးလာပြီးတဲ့နောက်ဝန်ကြီးချုပ်တက်ဆင်အုပ်စုအစိုးရတွေကိုဖြုတ်ချအနာသိမ်းခဲ့ပေမဲ့နိုင်ငံရေးမပြောင်းလဲခဲ့ပါဘူး။ဘီယင်အပြောင်းလဲဖြစ်လာရင်သူတို့စစ်တပ်အနာလက်လော့သွားမှာကိုစိုးရိမ်နေကြပါတယ်။မြန်မာနဝတ္တလိုနိုင်ငံရေးပြိုင်ဘက်နဲ့မညှိနှိုင်းဘဲနှိမ့်ကွက်နေပါတယ်။နိုင်ငံသားအခွင့်အရေးတွေရုပ်သိမ်းတဲ့မီဒီယာတွေကိုဖိနှိပ်ချုပ်ချယ်တဲ့ဘီယင်စနစ်စော်ကားလို့ဆိုပြီးအရေးယူမှုတွေသိပ်များပြလာပါတယ်။ဒီလိုထိုင်းစစ်တပ်သဘောထားမပြောင်းသရွေ့မြန်မာနိုင်ငံရဲ့အတိတ်ကာလဖြစ်ရမျိုးနဲ့ရင်ဆိုင်နေရဥမှသာဖြစ်တယ်လို့ရေးသားထားပါရခင်ဗျာ။အရေးအားစွန့်ရင်သုံးဆွဲရေးကိစ္စမှာမြန်မာစီရန်ဖြစ်နိုင်တဲ့ stress ဆောင်းပါးကို Nikki Asian Review မှာ Jeff Opperman ရေးသားထားတာကိုတွေ့ရပါတယ်။အာရှနိုင်ငံတွေဟာကမ္ဘာပေါ်မှာရေးစွန့်ရင်ထုတ်ယူရေးမှာရှေ့ဆောင်နေပါတယ်။2040ပြည့်ရောက်ရင်ကမ္ဘာရေးအားသုံးဆွဲမှု20%တိုလာတဲ့အခါအဲ့ဒီထက်တဝက်ဟာအာရှမှာဖြစ်ပါလိမ့်မယ်။စနစ်မကျတဲ့တာတမန်တွေဟာလူမှုပတ်ဝန်းကျင်သဘာဝပတ်ဝန်းကျင်ကိုထိခိုက်စေပေမဲ့စနစ်တကျလုပ်ရင်တော့အကျိုးရှိနိုင်ပါတယ်။ဒေါအောင်ဆန်းစုကြည်ရဲ့အစိုးရသစ်လက်ထက်မြန်မာနိုင်ငံဟာရေးစွမ်းရင်ဖွံ့ဖြိုးရေးနီလန်းကောင်းဖြစ်ထွန်းမှုအလားအလာသိကောင်းပါတယ်။အခုခါမှာပဲသက်ဆိုင်ရာဌာနတွေကလူမှုဘဝနဲ့သဘာဝပတ်ဝန်းကျင်ထိခိုက်မှုတွေကိုစနစ်တကျလေ့လာစစ်ဆေးနေကြပါပြီ။မြန်မာနိုင်ငံကမြစ်တွေဟာမြမလူမှုဘဝရဲ့ရေတောက်မြစ်ဖြစ်ပါတယ်။သို့သော်လည်းပဲဒီမြစ်တွေမှာတည်ဆောက်မဲ့ရေလောင်တမန်စီမံကိန်းတွေကိုအစိုးရတယောက်တည်းလုပ်လို့မရပါဘူး။ယင်းဒီမြုံနှံသူတွေတည်ဆောက်ရေးသမားတွေကျိုးစီးပွားတွေနဲ့ဆက်ဆက်နေသူတွေအားလုံးပူးပေါင်းဆောင်ရွက်ရမှာဖြစ်တယ်လို့ရေးသားထားပါတယ်ခင်ဗျာ
။ဦးကျော်စန်းသာပြပြသွားပြီးတဲ့နောက်မှာတော့နနေခင်းတိုင်းထုတ်လွှင့်နေတဲ့အင်္ဂလိပ်စာသင်ခန်းစာအစီအစဉ်ကိုဒေါ်လာလတ်တန်းကတင်ဆက်မှာပါရှင်။
ဒီကိမ်းနဲ့တင်ပြမယ် idiom အသုံးကတော့
roll your eyes
ဖြစ်ပါတယ်စာလုံးပေါင်းက r o l l roll ကလှိမ့်တာလဲစီတာ y o u r yoga တင်ဤ EYES eyes ကမျက်လုံးတွေဆိုတော့စကွိုက်ထုံရဲ့ဓာတ်ရိုက်အဓိပ္ပာယ်ကတော့မျက်လုံးတွေကိုလဲစီတာမျက်လုံးကိုလှဲ့တာပေါ့တကယ်တော့ဒီအတုံးဟာမျက်စိအမှုအရာရတစ်ခုခုကိုကိုမကျေနပ်တာကိုမယုံတာကိုစိတ်မရှိတော့တာကိုမျက်စိကိုအပေါ်ပင့်ပြီးပြသတာမျိုးဖြစ်ပါတယ်တကယ်ဆိုမျက်စိကိုအပေါ်ပင့်ပြီးပြသတဲ့အမှုအရာဟာနည်းနည်းတော့မလေးစားရရောက်တယ်လို့ဆိုရမှာပါဒါကြောင့်သားသမီးကမိဘတပည့်ကဆရာသမားကိုဒီလိုမျိုးအမှုအရာပြရင်တကယ်ပဲဒေါသထွက်ကြမှာမလွဲဘူးလို့ဆိုနိုင်ပါတယ်Roll your eyes ye idiom အသုံးကတော့စောစောကပြောခဲ့သလိုပဲတစ်ဖက်ပြောတာကိုမယုံတာမလေးစားတာစိတ်မရှိတာကိုပြတာတဲ့မျက်စိအမူအရာပဲဖြစ်ပါတယ်ဒီအသုံးနဲ့ပတ်သက်လို့ George ကပေးတဲ့ဥပမာကိုနားဆင်ကြည့်ကြရအောင
် Susan's mother was very upset when she saw her daughter roll her eyes. She thinks it's rude asShe feels she has the right to tell her daughter not to be late coming home at night.
Susan ye mi ga tu thami ga myesi pin bi sait ma shi de amu ya myo lou pya do tait ko sait so twa de li. Ame tu u ni ne nya dwi ma nyin ne ein pyan la da ma tin daw bu so da pyo pai kwin shi da mu akhu lo lou pya da ko yai ni lo yu sa da bo lo deibe ya ba de.
Susan's mother was very upset when she saw her daughter roll her eyes. She thinks it's rude as she feels she has the right to tell her daughter not to be late coming home at night.
တခုခုကိုစိတ်မရှိဘူးမလေးစားဘူးမယုံဘူးဆိုတာကိုမျက်စိပင်ပြီးပြတာတဲ့အမူအရာမျိုးကို idiom အသုံးရဘယ်လိုပြောမလဲ?
Roll your eyes.
လို့ပြောလို့ရပါတယ်အဲ့ဒါကတော့ဒီကိရိမနဲ့တင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ
်ဒေါ်လာလတန်းတင်ဆက်တဲ့အင်္ဂလိပ်စာအစီအစဉ်ကို VOA မြန်မာပိုင်းရုပ်သံရဲ့တနင်္လာနေ့ညနေခင်းအစီအစဉ်မှာအပတ်စဉ်တင်ဆက်ပေးနေပါတယ်ရှင်အခုတော့မတ်သင်္ကီထိုက်တင်ဆက်တဲ့အင်္ဂါနေ့ညဓာတ်ရိုက်လေးလိုက်အစီအစဉ်ကိုပြန်လည်ထုတ်လွှင့်မှာပါဒီအစီအစဉ်ကိုထုတ်လုပ်သူကတော့မဆုမွန်ဖြစ်ပါတယ်ရှင်မင်္ဂလာညချမ်းပါသောရရှင်များရှင် VOA American အသံမြန်မာပိုင်းအစီအစဉ်ရဲ့အင်္ဂါနေ့ညချမ်းထ ਾਇ ရိုက်လေးလိုက်အစီအစဉ်ကနေကြိုဆိုပါရစေရှင်ဒီကနေ့ညချမ်းမှာတော့ရဲတပ်ဖွဲ့ပြုပြင်ပြောင်းလဲရေးနဲ့ပတ်သက်ပြီးတော့ဆွေးနွေးကြမှာဖြစ်ပါတယ်မြန်မာနိုင်ငံရဲတပ်ဖွဲ့ဟာပြည်သူလူထုအားထားရတဲ့အဖွဲ့အစည်းတစ်ခုအဖြစ်ပြုပြင်ပြောင်းလဲနိုင်ဖို့လမ်းကြောင်းမှန်ဖို့ကိုရောက်ရှိနေပြီလားဘာတွေကိုဘယ်လိုပြုပြင်ပြောင်းလဲကြမလဲဆိုတာကိုဆွေးနွေးကြရအောင်ပါပြည်နယ်ဆွေးနွေးပေးဖို့အတွက်ရှစ်နေကြီးဦးသိန်းတန်းဦးအာရှလူ့အခွင့်အရေးကော်မရှင်ရဲ့မြန်မာနိုင်ငံဆိုင်ရာတာဝန်ခံဦးမင်းလွင်ဦးတို့ကိုဦးဆောင်ဆွေးနွေးဖို့ဖိတ်ခေါ်ထားပါတယ်ရှင်။ပထမဆုံးတော့ကျွန်မဒီအာရှလူ့အခွင့်အရေးကော်မရှင်ရဲ့မြန်မာနိုင်ငံဆိုင်ရာတာဝန်ခံဆရာဦးမင်းလွင်ဦးကိုအရင်ဆုံးဖိတ်ခေါ်ကြပါတယ်။ဒီမြန်မာနိုင်ငံရဲတပ်ဖွဲ့အားဆိုလို့ရှိရင်ပြီးခဲ့တဲ့ဒကြံကာလကစပြီးတော့လူထုရဲ့ချီးကျူးသံတွေကိုစပြီးတော့ကြားခဲ့ရပါတယ်။နောက်တစ်ချက်ကတော့ဒီနေပြည်တော်ကအလုတ်သမားဆန္ဒပြပွဲကိုဖြိုခွဲချိန်မှာလဲရဲတွေရဲ့လုပ်ပုံကိုင်မှုတွေပြောင်းလာပြီးအရင်တုန်းကနဲ့မတူဘူးစသဖြင့်အချီးကျူးတန်တွေထွက်ခဲ့ပါတယ်အဲ့တော့ဆရာဦးမင်းလွင်ဦးရှင်မြန်မာနိုင်ငံရဲတပ်ဖွဲ့ရဲ့လုပ်ပုံကိုင်မှုတွေအမှန်တကယ်ပြောင်းလဲလာပြီလားရှင်ဆရာဘယ်လိုများတွေ့ရပါလဲ
ဟုတ်ကဲ့ပါကျွန်တော်တို့ဒီအစိုးရအသည့်တာဝန်ယူပြီးတဲ့နောက်ပိုင်းမှာမြန်မာနိုင်ငံရဲတပ်ဖွဲ့အနေနဲ့ပြည်သူတွေပုံမှန်ဆက်ဆံတဲ့ပုံစံတွေတိတိကျကျပြောင်းလဲလာတာကိုကျွန်တော်တွေ့ရတယ်အစောကပြောသလိုပဲဒီကြံမှာအေးအေးဆေးဆေးဖြစ်ဖို့အတွက်ထိမ့်သိမ့်ကူညီတာနောက်ပြီးတော့တခါဒီပြီးခဲ့တဲ့အပတ်ကပဲသခိုင်းကနေပြီးတော့ဆန္ဒပြအလို့သမားတွေကိုငင်းညမ်းစွာလူစုခွဲဖြိုခွင်းတဲ့ကိစ္စရပ်တွေပုံမှန်ကျွန်တော်တို့အများကြီးကြိုဆိုလဲကြိုလဲကြိုဆိုတယ်ဂုဏ်လဲယူပါတယ်နောက်ပြီးတော့ဒီလိုမျိုးရှေ့ဆက်ပြီးတော့မြန်မာနိုင်ငံရဲတပ်ဖွဲ့အနေနဲ့တွားမယ်ဆိုလို့ရှိရင်တော့ကျွန်တော်တို့ပြည်သူတွေရဲ့မြေတားကိုခံယူဖို့ညာအတွက်မခဲရင်တော့ဘူးလို့ကျွန်တော်ထင်ပါတယ်။သို့တော်လည်းပဲကျွန်တော်တို့ဒီနေရာမှာတခုသတိထားမှာတော့မြန်မာနိုင်ငံရဲတပ်ဖွဲ့မှာတာဝန်ကြီးကြီးယူထားတဲ့သူတော်တော်များများကဒီဒုရဲမှုအထက်တာဝန်ယူထားတဲ့သူတော်တော်များများကတမန်တော်ကနေအတွင်ပြောင်းပြီးရောက်လာတဲ့လူတော်တော်များများဖြစ်နေတယ်ဆိုတာတွေကိုကျွန်တော်တွေ့ရတယ်။အဲ့ဒီတော့ကမြန်မာနိုင်ငံရဲတပ်ဖွဲ့ကိုအတွင်ပြောင်းမယ်ဆိုလို့ရှိရင်အဲ့ဒီ တာဝန်ကြီးကြီးယူထားတဲ့သူတွေကိုယ်တိုင်ကရဲတွေလိုက်နာမယ်လှုပ်ထုံလုံကြီးစီမင်းစည်းကမ်းတွေကိုတည်တည်ကြာကြာပြည့်အောင်လုပ်ဖို့လိုတယ်တည်တည်ကြာကြာလိုက်နာဖို့လိုတယ်ဒါမှသာလေမြန်မာနိုင်ငံရဲတပ်ဖွဲ့ရဲ့ပြည်ပြင်ပြောင်းလဲမှုရာအရှိန်ဟုန်နဲ့တိုးတက်လာမှာဖြစ်တယ်လို့ကျွန်တော်ပထမဦးဆုံးပြောချင်ပါတယ်ခင်ဗျ
ဟုတ်ကဲ့ပါဆရာကျေးဇူးပါရှင်ဟုတ်ကဲ့အဲ့တော့ရှင်းနေကြီးဆရာဦးသိန်းတောင်းရှင်ဒီမြန်မာနိုင်ငံရဲတပ်ဖွဲ့ဒီထက်ပိုပြီးဘာရီများအရေးတကြီးပြောင်းလဲဖို့လိုအပ်နေပါသလဲဆရာတို့ဒီဆရာတို့အခုလုံနေကြိုင်နေရတဲ့အခြေအနေမှာရောဘာတွေတွေ့ပါသလဲရှင်အရေးတကြီးလောလောလတ်လတ်ပြုပြင်ပြောင်းလဲဖို့ဘာရီများလိုအပ်နေပါလဲ
တကယ်ပြောင်းလဲဖို့လိုအပ်တာတော့အနှစ်သာရပေါ့နော်ဟိုအပေါ်ရန်ချက်လက်ကလေးတွေမဟုတ်ပဲနဲ့အတွင်းနှစ်သာပြောင်းမှုတော့ดูเลยพอสิบุญญาณุฤาเยตัพพะหาเยยุญญาออกมาชื่อเลยเออปิเรยุญญาเสตตะก็ဖြစ်တယ်เยจุกก็คนน่ะเสียอุ้มลงပြောတယ်လို့ပဲဒီဒီထိတ်ဆုံးကเยอายาจีကြီးတွေอ่ะเยအစမဟုတ်ဘူးအဲ့ဒီဟာပြဿနာရှိတယ်ဘာလို့ဆိုကျွန်တော်တို့တိုင်းပြည်ကအနေထားရာဆီရယ်ပူလီဇင်းလို့ခေါ်တဲ့အရက်ဖက်တနက်ကန်ဖွဲ့စည်းမှုပဲ ਨੇ မီလစ်ထရီပူလီဇင်းလို့ခေါ်တဲ့စစ်ပလိတ်လို့အနေထားမျိုးကျွန်တော်ဖြစ်နေတာပေါ့နော်အဲ့ဒါဟာအဓိကကြားတယ်အဲပြဿနာဖြစ်ပါတယ်။ဒါကြောင့်ကျွန်တော်တို့တကယ်တော့ရဲတပ်ဖွဲ့ဟာသမရနဲ့ဒီစွတ်တော်ကိုတာဝန်ခံတဲ့ဆိုအဲ့ဒါမျိုးရှိဖို့လိုအပ်တယ်။အဲ့ဒီအနေအထားကိုရောက်မှသာလင်ရဲတပ်ဖွဲ့ဟာတကယ်တမ်းအပေါ်ယံလက္ခဏာရမှုပဲနဲ့အနှစ်သာရအရာလူလူကာကွယ်တဲ့ဒီအရက်ခက်လက်နက်ကန်ဖွဲ့စည်းဖြစ်လာနိုင်တယ်လို့ကျွန်တော်ယုံကြည်တယ်ဗျ။
ဟုတ်ကဲ့ပါရှင်ဆရာကျေးဇူးပါအခုတော့ကျမတို့ဒီပါဝင်ဆွေးနွေးကြမယ်ကျမတို့သောရရှင်တွေကိုဖိတ်ခေါ်ချင်ပါတယ်ဒီလာရှိုးမျိုးကဥကိုကိုကြီးရှိနေပါတယ်ဥကိုကိုကြီးပါဝင်ဆွေးနွေးလို့ရပါတယ်ရှင
်ဟုတ်ကဲ့ပါဟုတ်ကဲ့ပါကျွန်တော်ကတော့အရင်တော့ကလည်းကျွန်တော်အဖေကလည်းရဲရာရှိတဲ့ဟောင်းညီစားပေါ့ဗျာအဲချစ်ခဲ့ဦးတဲ့ရဲအကြောင်းစီးစင်းတော့တော့ပြီးခဲ့ပါရဲထမင်းစားခဲ့ရဆိုပါတော့ဗျာတော့ကျွန်တော်ရဲတပ်ဖွဲ့ကိုကြောင်းမယ်ဆိုလို့ရှိရင်ခုနဆရာဦးမင်းလည်းဦးတို့ဆရာသိန်းသားဦးတို့ပြောတယ်လို့ပါပဲအဲကျွန်တော်တို့အထက်ပိုင်းမှာရှိတဲ့အဲရာရှိကြီးတွေကနေပြီးတော့မှကျွန်တော်ရဲတုံးတုံးလုံးကြီးတွေကိုတရားတက်တာနဲ့လိလာပြီးတော့မှရဲချင်းဝိတ္တိကိုတရားလိုက်လာပြီးတော့မှဆောင်ရွက်တဲ့ဥစ္စာကိုပို့ပြီးတော့မှအင်ပြေမယ်လို့ထင်ပါတယ်အဲနောက်ပြီးတော့မှရဲတပ်ဖွဲ့ဝင်တွေရဲ့ကျွန်တော်တို့အဆောင်အယောင်တွေနောက်ပြီးတော့သူ့ရဲ့စာဝိမကြီးတွေကဒီထက်ပို့ပြီးတော့မှတိုးတက်လာဖို့လိုပါတယ်ဒါမှလည်းကျွန်တော်အင်ပြေမယ်သဘောရှိပါတယ်ဘာကြောင့်လဲဆိုတော့ဆောင်ရွက်နေစင်မပြေဘူးဆိုလို့ရှင်အဲတခြားကိစ္စတွေပါပြီးစဉ်းစားလာတဲ့အပိုင်းတွေပါလာမှာပေါ့ဗျာအဲ့ဒီအတွက်ကြောင့်မို့ကျွန်တော်တို့ကဒီကိစ္စကိုလည်းထည့်စဉ်းစားရတာပါအဲဥမာဆိုပါတော့ဗျာကျွန်တော်ဖြေဆိုရင် 1974 မှာ IB နေနဲ့နေပါတယ်ဒါပေမဲ့လာစာမလုံတော့ကျွန်တော်မိသားစုအားလုံးကအီချာပေးကြော်ပြီးတော့မှအဲဘဝကိုရှင်သန်ပြီးတော့ဖြတ်တည်ဖြတ်တန်းခဲ့ရတဲ့ဥစ္စာတွေကျွန်တော်ရှိပါတယ်အဲအဲ့ဒါကြောင့်မို့လို့ကျွန်တော်တို့စိတ်ဓာတ်ကြီးရမှလည်းတူးချင်းပုံမှာလည်းမူတည်ပါတယ်အဲ့ဒီအကြောင်းကိုအဲလူတိုင်းမှာအဲပုံစံတွေပြောင်းပြီးတော့မှစိတ်ဓာတ်ကြီးရတယ်လေပြုမြင်ပြီးတော့မှအဲကိုချင်းတရားကောင်းကောင်းနဲ့နေမယ်ဆိုလို့ချင်းပြည်သူလေးစားတဲ့အဲရဲတပ်ဖွဲ့ကြီးဖြစ်လာမယ်လို့ကျွန်တော်မျှော်လင့်ပါတယ်ကျွန်တော်ပြောချင်တာဒီလောက်ပါပဲ
အဲ့တော့ဒီချင်းဝက်ပိုင်းဆိုင်ရပေါ့နော်အဂရိလိုက်စားမှုအပါအဝင်ခုနကျမတို့မြန်မာစကားပုံလည်းရှိပါတယ်ဥမာတောက်မှတီလာဆောင်ဆိုသလိုပါပဲအဲ့တော့ဒီရဲတပ်ဖွဲ့ဝင်တွေရဲ့စားဝတ်နေရေးခြောင်လှယ်ဖို့အဂရိလိုက်စားစရာမလိုဘဲနဲ့သူတို့ရဲ့ဟိုတာဝန်အရာပဲဒီလိုမျိုးတိတိကျကျလုပ်နိုင်ဖို့အခြေအနေမျိုးရောရှိနေပါပြီလားရှင်ဆရာဦးသိန်းတန်ဦးဘယ်လိုမြင်ပါလဲရှင
်ဟုတ်ကဲ့ဗျာကျွန်တော်တော့မရှိဘူးထင်တယ်ဘာလို့ဆိုတော့ရဲတပ်ဖွဲ့ဝင်တယောက်ရဲ့လာစာဟာ6000လောက်ပဲကတော့သူတယောက်တည်းတောင်မှနေဖို့စားဖို့တော့ခက်ပါတယ်နောက်ဒီကျွန်တော်တို့သူတို့ရတဲ့တန်ရာဆိုလို့ရှိနေတယ်အစိုးရဝန်ထမ်းတွေရတဲ့တန်ရာတွေမှာရဲတန်ရာကဒီအနေဆုံးအဲ့တော့သူတို့မှာလုံလောက်တဲ့အစ်တန်းရှိတယ်အစ်တန်းမှီတယ်နိုင်ငံအစ်တန်းမျိုးပေါ့ဗျာလုံလောက်တဲ့လာစာတို့ဘဝအာမခံချက်တို့ပြီးဖို့လိုလိမ့်နေဗျအခုလောလောဆယ်တော့အဲ့နေတာမရှိဘူးလို့ကျွန်တော်ထင်တယ်
ဟုတ်ကဲ့ပါရှင်ဆရာဦးသိန်းတောင်ကျေးဇူးပါအဲ့တော့ဒီအစိုးရအနေနဲ့ဟိုဒီရဲတပ်ဖွဲ့ကိုတကယ်တမ်းဟိုဆရာဦးသိန်းတောင်ခုနထောက်ပြသွားသလိုပါပဲဟိုလူစိုးသွားဖိုင်းရင်းနဲ့ဟိုဓာထိုးခံရလို့တေသွားကြတဲ့လူလည်းရှိတယ်ပြန်ပစ်ခံရတဲ့လူလည်းရှိတယ်နောက်ရဲတပ်ဖွဲ့ရဲ့ဝတ်စုံတွေကိုကြည့်လို့ရှင်လန်ဒါအခြေအနေကိုကျမတို့ဟိုကောင်းကောင်းမြင်နိုင်ပါတယ်အဲ့တော့ဒီရဲတပ်ဖွဲ့အဆင့်အတန်းမှီရေးဆိုတဲ့အပေါ်မှာလက်ရှိအစိုးရအနေနဲ့ဘာဒီများဆောင်ရွက်ပေးဖို့လိုမယ်လို့ထင်ပါတယ်ရှင်ဆရာဦးမင်းလွင်ဦးဆရာပါများပြောချင်ပါလဲ
ကျွန်တော်တို့ဒီမြန်မာနိုင်ငံရဲတပ်ဖွဲ့ဟာတပ်သားတဦးရဲ့လာစာကကျွန်တော်တို့9500ဝန်းရှိပါတယ်နောက်ပြီးတော့တခါရိတ်ခါထောက်ပံ့ငွေက1000အပူထောက်ပံ့ကြီးက2012ကနေစပြီးတော့ပြီးတာကတစ်လ3000ဆိုတော့ပတ်ဝန်းကျင်3000လောက်ရတဲ့အနေထားပါလိအဲ့တော့ဒီ3000လောက်ရတဲ့အနေထားနဲ့မိသားစုတစုကို လက်ရှိကုံစည်နှုံးနဲ့ရုံးကနိုင်မှုဆိုတာမလွယ်ဘူးဖြစ်တယ်။အဲ့တော့အစိုးရပြောသလိုမျိုးယူနီဖောင်းဆိုဟိုအဆောင်ရောင်နေနဲ့ဝတ်စုံဆိုတာကလည်းယခင်ကျွန်တော်တို့အင်္ဂလိပ်လက်ထက်တုန်းကတော့ရှိတယ်ဗျာ။ຫນွေရာသီဝတ်စုံ၊မိုးရာသီဝတ်စုံ၊ဆောင်းရာသီဝတ်စုံဝတ်စုံနေ၃မျိုးလို့သတ်မှတ်ပြီးတော့ထားပြီးတာလည်းရှိတယ်။သို့တော်လည်းပဲအဲ့ဒီယခုအဲ့ဒီလိုမျိုးမြန်မာနိုင်ငံရဲတပ်ဖွဲ့မှာမရှိဘဲနဲ့ကိုဝိတ်ဆောင်ကိုပလာကိုချုပ်ဝင်နေရတဲ့အခြေအနေမျိုးဖြစ်တဲ့အခြေအနေမှာကျွန်တော်တို့လစာကိုကတော့ပူပြီးတော့တိုးပြီးတော့ပြေးသင့်တယ်နောက်ပြီးတော့တခါကျွန်တော်တို့ရခေနှောင်းကဆိုလို့ရှိရင်ကျွန်တော်တို့ဒူရဲအုပ်ရဲအုပ်အဆင့်ကြီးကကျွန်တော်တို့ပြန်နှောင်းဝင်ရရှိအနေအထားမျိုးသတ်မှတ်ထားတဲ့အဆင့်ကြီးကိုရှိတယ်သို့တော်လည်းပဲကျွန်တော်တို့2000ပြည့်နှစ်သူတို့ဖွဲ့စည်းပုံတွေပြန်လဲပြင်ဆင်ဖွဲ့စည်းလိုက်တဲ့အခါမှာကျွန်တော်တို့ရဲအုပ်အထီကိုကပြန်နှောင်းဝင်ရရှိမဟုတ်တဲ့လူတွေအဖြစ်သတ်မှတ်ထားတာကိုကျွန်တော်တို့တွေ့ရတယ်။တူရဲမှုဖြစ်မှသာပြန်နှောင်းဝင်ရရှိဖြစ်တဲ့အတွက်နောင်ရေးအတွက်စိတ်ရမယ့်သဘောမျိုးရှိတယ်။တူရဲအုပ်တွေကလည်းသူတို့ရည်ရှိသူတို့ဘဝခိုင်မြဲဖို့အတွက်သူတို့ရဲ့ဘဝအာမခံချက်ရှိဖို့ဆိုလို့ရှိရင်အစိုးရလဆောင်ငွေတိုးတက်ဖို့လိုတယ်။ထိုက်တင်တဲ့အဆောင်ရောင်တွေထန်ထားပြီးဘူးလူတွေပြည့်ရထားဘူးလူတွေအစိုးရပြောသလိုမျိုးယူနီဖောင်းဆိုလို့ရှိရင်လည်းလူယူသေးလောက်တဲ့ယူနီဖောင်းမျိုးဖြစ်အောင်တတ်တရတတ်နိုင်ရှင်းရှင်းဖြစ်အောင်လုံလုံလောက်လောက်ပေးဖို့လူတွေနောက်ပြီးတော့တခါကျွန်တော်တို့ဒီရဲတပ်ဖွဲ့ကိုပြင်မယ်ဆိုလို့ရှိရင်ကျွန်တော်တို့အစိုးရပြောသလိုဒီစီမံကန့်ကွက်မှုဥပဒေတွေရအပြည့်ပြည့်အရေးယူတဲ့ကိစ္စတွေရတတ်ပြည်မှုဆိုင်ရာဥပဒေတွေကျူးလွန်တဲ့ရဲတွေကိုအရက်ဖက်တရားရုံးကိုလွှဲပြောင်းပြီးတော့စစ်ဆေးစီရင်ဖို့အတွက်ပါကျွန်တော်တို့ဒီမှာဆောင်ရွက်ပေးဖို့လိုအပ်တယ်ဆိုတာကိုကျွန်တော်တို့တွေ့ရတယ
်ဒီအခြေအနေနောက်အခြေအနေတစ်ခုကဒီပြစ်မှုဆိုင်ရာဥပဒေပုံမှန်တစ်ခုခုနဲ့ညှိစွန်းလို့ရှိရင်လည်းဒါတိုင်းမဲ့သူမရှိလို့မဖမ်းဘူးဆိုတာမျိုးတွေလည်းကြားရမြင်ရတွေ့ရပါတယ်ရှင်အဲ့တော့ဆရာဦးသိန်းသန်းဦးဒါမျိုးတွေပေါ့နော်ဒီလိုမျိုးကိစ္စမျိုးတွေရောရက်တက်ဖွဲ့ဖက်ကပြုတ်ပြင်မှုမလိုဘူးလားရှင်ဆရာတို့ဘယ်လိုများကြုံတွေ့နေရပါလဲ
လိုအပ်ပါတယ်ဗျာဟိုသူတို့ကကျွန်တော်တို့ဗာအတိအကျရှိပြီးတာပါရဲလက်စွဲတွေလည်းပါတယ်ပြစ်မှုဆိုင်ရာဥပဒေပါတယ်ဒီတယောက်ကတော်တော်ပြီးကျွမ်းရတာပေါ့ဗျာမြို့နယ်ရတဲ့ဖွဲ့မှုတော့ဆိုလို့ရှိရင်ပြည်မှုဆရာဥတွေပြီးရတယ်ပြည်မှုဆရာချင်းတုံးတွေပြီးရတယ်ရဲလက်ဆွဲပြီးရတယ်တပ်သိခံဥတွေပြီးရတယ်ပေါ့နော်အဲ့လိုဥတွေကြီးရှိနေပြီねကျွန်တော်တို့ကဟိုအလုပ်ပြောင်းလုပ်ရတဲ့အခါကျတော့ဥတွေတိုင်းလုံးဝမလိုက်နိုင်ဘူးစစ်ဆေးတဲ့အခါမှာလည်းပဲအမှုကိုပေါ်အောင်ဒီရဲပညာနဲ့အားထုတ်တာမျိုးပဲနှိမ့်ဆက်ညှင်းပန်းပြီးတော့လုပ်တဲ့ဟာမျိုးတွေကပေါ်နေတယ်နောက်တစ်ခါဟိုရှာဖွေပုံစံတို့ဘာလို့ဆိုဘယ်တော့မှဟောဒီဒီအခါကိုလက်မမထိုးခင်မှာရေးသားခင်ကဘယ်တော့မှမလုပ်ဘူးတခါရဲကျွန်တော်တို့အလုပ်ပေါ်မှာလက်မထိုးခိုင်းမှာတိုက်တာတွေရေးထည့်တယ်ရဲစက်ကူဆိုလို့ကျင်တယ်ပဲဒီအမှုဖြစ်တဲ့အခါမှာကိုရေးကျင်တာတွေရေးပြီးတော့မမဆစ်တဲ့နဲ့ရေးပြီးတော့တင်တာတို့နောက်တစ်ခါကျွန်တော်တို့အမှုဖြစ်တဲ့အခါကျတော့ဒီရဲထောင်ထွက်ချက်ကတတိကမဝင်ဘူးဆိုတဲ့အခါကျတော့တပတ်ရိုက်ပြီးတော့ရဲရဲဆစ်နေတဲ့ရဲပင်မှာရက်ပြီးကျွန်တော်တို့ရက်ွက်အုပ်ချုပ်မှုတွေကိုထိုင်နှားထောင်ခိုင်းပြီးတော့တပတ်ရိုက်ပြီးတော့တင်တဲ့အဆင့်အထိကျွန်တော်တို့စောကြလာတာပေါ့နော်ရဲပညာတွေပါတဲ့အများကြီးနေလာတာအဲ့အရာတွေကတော့ကျွန်တော်တို့အခုဟာအတော်ကူတွေ့နေရတယ်အဲ့ဒီအနေအထားတွေကပြုပြင်နိုင်မှာကြားတယ်တော့တရားဥပဒေစိုးမိုးမှုအပိုင်းမှာလည်းကျွန်တော်တို့လိုအပ်တယ်လို့ကျွန်တော်ယူဆတယ်ဗ
ျဟုတ်ကဲ့ပါရှင်ဆရာချေစုပါကိုမိုးကျော်ဝင်ရောက်ဆွေးနွေးပါရှင
်ဟုတ်ကဲ့ပါကျွန်တော်အနေနဲ့ကျွန်တော်မျိုးဆွေးနွေးရမယ်ဆိုလို့ရှိရင်ကျွန်တော်ကြီးစုကလည်းဒီရဲရဲတွေနဲ့ပတ်သက်လို့လုံထုံးလို့မရှိဥတွေကြီးဟိုကြီးစုကလည်းတိရှိနိုင်မယ်ဆိုလို့ရှိရင်သာခလာတော့ဘောဒီရဲလုံကောင်ကိုရဲကိုပေးရမယ်ဟာတွေမပေးရမလို့ပေါ့ဗျာနောက်ဟိုဟာပေါ့ဟိုအမှုဖြစ်လို့ရှိရင်လည်းခလာတော့ဘောဒီရဲတွေသုံးမဲ့ဆိုင်ရဆန်တန်းမိုးဟာသာခလာတော့ဘောဒီအမှုတွေကပေးရတဲ့ပုံစံမျိုးတွေရှိတယ်အဲ့ဒီအတွက်လည်းခလာတော့ဒီမိမှုရဲတွေကိုလုံလုံလောက်လောက်နိုင်ငံတော်ဆိုရတယ်ဆိုင်ရဆန်တန်းကိစ္စတွေလုံလုံလောက်လောက်ဖြတ်ထားပေးစီခြင်းနဲ့အမှုတော်ခလာပြောလို့ပေါ့ဒီဥလေဆိုတဲ့နေရာဥလေကိုတိတိကျကျပေါ့တကယ်ဒီတရားခံမကရရှိမဲ့အကျိုးခံစားခွင့်နောက်တစ်ခါဒီရဲရဲ့လုံပိုင်ခွင့်အဲအဲ့ဒါတွေဝေခလာပြောတိတိကျကျလေးဥလေမှာပြထားလိုက်လို့ရှိရင်ခလာပြောရတဲ့ဘွဲ့အနေနဲ့လေဒီတို့လက်ပေးလိုက်ဥပိုင်းမှာလည်းငယ်စိတ်သုံးသွားလိမ့်မယ်လို့ကျွန်တော်မျှော်လင့်ပါတယ်ဗ
ျဆရာဦးသိန်းသန်းဦးဒီလိုအခြေအနေမျိုးဟာပြောင်းရောပြောင်းလာနိုင်တဲ့အလားအလာမျိုးရောရှိပါသလားဘလို့မျိုးပြုပြင်ပြောင်းလဲမှုမျိုးလုပ်တင်ပါသလဲရှင်ဒီတပ်ပိုင်းဆိုင်ရာနေပြီးတော့ရဲကိုဝင်ရောက်ပြီးတော့ဥစည်းနေတဲ့ကိစ္စ
ဒါသူကတပ်ပိုင်းဆိုင်ရာတော့ရဲမှာမဟုတ်ပါဘူးဒီရတဲ့အကုန်ဝင်ပါတယ်ပေါ့နော်ဒါပေမဲ့ရဲမှာတော့ဆိုးတာပေါ့ဗျာခုနကျွန်တော်ပြောလို့ပဲဟိုဒီရဲတွေကတန်တေးရဲတွေကဓာတ်ရုပ်တက်ဖို့မရှိတော့ဘူး
ကျားရဲအဲ့တော့ဟိုခရရတက်ဖွဲ့မှုလောက်သူတို့ရှင်အကုန်လုံးတွင်းလာတော့အခုကကျွန်တော်တို့ကြားရတယ်လူ100လောက်တွင်းမယ်ပေါ့နော်အဲ့တော့သူတို့အကျိုးစားရှင်တဲ့စိတ်တွေမရှိတော့ဘူးညာတကယ်တမ်းကျတော့ခုနကကျွန်တော်ပြောတယ်လူနေရတက်ဖွဲ့မှုလောက်အဖြစ်ဆိုလို့ရှိရင်သူကပြင်းစရာဥတွေကိုရှင်ထုံးဥတွေကိုတက်တဲ့ကံဥတွေရဲတယ်ဆိုအကုန်သိရတာအဲ့ဒီအနေအထားမျိုးမှာမိုးကြွေကူကရောက်လာပြီးတဲ့အခါကျတော့ဒီမှာကျန်တဲ့ကိုယ်နဲ့မသက်ဆိုင်တဲ့အပိုင်းကိုလိုရတဲ့အခါမှာအခက်အခဲတွေအများကြီးရှိတယ်အဲ့တော့ကျွန်တော်မြင်တာကတော့ပြင်းနိုင်တဲ့အပိုင်းတော့ရှိတယ်အဲ့ဒါဟာကျွေးကူးကြီးပါအစည်းအဝေးကြီးအောင်ကြောင်းတာနဲ့ကျွန်တော်တို့လုပ်ရမယ့်ကိစ္စလို့ကျွန်တော်ထင်တယ်။ရဲတပ်ဖွဲ့ကြီးစစ်ဘက်ပုလိစင်းကိုခေါ်တဲ့အတိုင်းတကယ်ကျွန်တော်တို့ဒီပြည်ရေးဝင်ကြီးအရတားအောက်မှာရှိမရှိရင်တပရအောက်မှာရှိတဲ့။နောက်ရဲတပ်ဖွဲ့ကြီးဖြစ်မှရဲတုတ်ကလည်းရဲဖြစ်မှနောက်ရဲကြီးကသူ့လူငန်းနဲ့သူအဆင့်နဲ့အကြီးအင်းနဲ့ညီတက်နိုင်တဲ့အနေအထားမျိုးဖြစ်အောင်လုပ်ပြီးနိုင်မှသာတကယ်စစ်မှန်တဲ့ပြည်ရင်ကြောင်းလာရင်ဖြစ်မယ်လို့ကျွန်တော်ယုံကြည်တယ်ဗျာ
။ဟုတ်ကဲ့ပါရှင်။ကျွန်မဆရာဦးမင်းလွယ်ဦးကိုအလှည့်ပေးခြင်းပါတယ
်။အဲ့တော့ဒီလိုမျိုးတွေဖြစ်ဖို့အတွက်ကကျွန်တော်တို့ဒီအခုလက်ရှိရှိနေရမယ့်လူတွေကိုနေရာမှာဖြုတ်ပြီးတော့ကျွန်တော်အစားထိုးမယ်ဆိုလို့ရှိရင်တော့ရဲကနေပြီးတော့တက်လာတဲ့လူတွေကိုအစားထိုးတာကအကောင်းဆုံးဖြစ်တာပေါ့ဗျာအဲ့ဒီလိုအစားမထိုးနိုင်သေးတဲ့ကာလမှာလက်ရှိတာဝန်ယူထားတဲ့ယာဒူးအဆင့်ကြီးမားတဲ့ရဲချုပ်ကနေပြီးတော့သူ့ရဲမှုအထိတောင်ဝင်ယူထားတဲ့စစ်တပ်ကအသွင်ပြောင်းလာတဲ့သူတွေကလည်းရဲလုံငန်းရဲ့တောင်ဝင်ဝတရားတွေကိုသိဖို့အတွက်ဖတ်ဖို့လိုတယ်မှတ်ဖို့လိုတယ်အဲ့ဒါတွေကိုလေ့ကျင့်သင်ကြားဖို့လိုတဲ့အခြေအနေမျိုးရှိတယ်ဆိုတာတွေကိုကျွန်တော်သိရတယ်နောက်ပြီးတော့တခါကျွန်တော်တို့မြန်မာနိုင်ငံရဲတပ်ဖွဲ့ပို့ပြီးတော့ကောင်းမွန်တိုးတက်လာဖို့ဆိုလို့ရှိရင်တော့အရေးချင်းမြင့်တင်ပေးဖို့အများကြီးလိုအပ်ပါတယ်အဲ့တော့ကျွန်တော်တို့မှုကင်းနေဖြစ်လာတယ်ဆိုရင်မှုကင်းဆိုင်ရာစီးပညာတွေမှာကျွန်တော်တို့အားနည်းချက်တွေအများကြီးရှိတာကိုကျွန်တော်တွေ့ရတယ်အဲ DNA စစ်ဆေးစီ DNA စစ်ဆေးဖို့ဆိုလို့ရှိရင်ချက်ချင်းရတယ်လို့လည်းပြောတယ်။ဗန်ကောက်ကိုပူပြီးဆေးရတယ်လို့လည်းပြောတယ်။အဲ့ဒီစစ်နိုင်တဲ့ပစ္စည်းကိရိယာမြန်မာနိုင်ငံမှာမရှိသေးဘူးလို့လည်းပြောတယ်။အဲ့ဒီလိုမျိုးအခြေအနေမျိုးတွေမဖြစ်အောင်ဆောင်ရွက်ပေးဖို့လိုတယ်။နောက်ပြီးတော့တခါတကယ်အစွမ်းအစားရှိတဲ့အောက်ခြေအနေတက်လာတဲ့ရဲလုပ်ငန်းအနေတက်လာတဲ့ရဲမှုတွေရဲအုပ်တွေရှိတယ်အဲ့ဒါတွေကိုရဲဝန်ဝန်တာဝန်ပေးဖို့လိုတယ်လုပ်ပိုင်ခွင့်တွေပေးဖို့လိုတယ်အဲ့တော့ရဲအစ်စ်တွေကအခုဘာဖြစ်နေလဲဆိုတော့ငွေစေဝါဖမ်းနေ
ဟုတ်ကဲ့
နောက်ပြီးတော့လူငယ်ကူးနဲ့အနှိတ်ခမ်းမှစောင့်နေရတဲ့ဘဝတွေနော်တရားရုံးထုတ်တဲ့အခါမှာတရားခံလိုက်ပူရတဲ့အဆင့်လောက်ပဲသူတို့မှရဲအစ်စ်တွေကအဲ့ဒါလောက်ပဲလုံနေရတဲ့လူမျိုးဖြစ်တယ်အဲ့တော့ဒီလူမျိုးဥစ္စာတွေကိုပပျောက်သွားအောင်စီမံဆောင်ရွက်ပေးနိုင်မယ်ဆိုလို့ရှိရင်တော့မြန်မာနိုင်ငံရဲတပ်ဖွဲ့ရဲ့ကောင်းရောင်းအပူပြီးတော့ထုံးပြောင်လာမယ်လို့ကျွန်တော်တို့ကတော့မျှော်လင့်ပါတယ်ခင်ဗျ
ဟုတ်ကဲ့ပါရှင်ဆရာကျေးဇူးတင်ပါတယ်ရှင်ကျမတို့ရဲ့ VOA American အသံမြန်မာပိုင်းအစီအစဉ်ရဲ့အင်ကာနစ်ညာချန်ထရိုက်လေးလိုက်အစီအစဉ်ကိုတော့ဒီမှာပဲအဆုံးသတ်ခွင့်ပြုပါရှင်ပါဝင်ဆွေးနွေးကြသူတွေအားလုံးကိုအထူးပဲကျေးဇူးတင်ပါတယ်မင်္ဂလာညာချန်ဖြစ်ပါစေရှင်ဗုဒ္ဓဘုနေ့နေနဲ့ခင် VOA မြန်မာပိုင်းအစီအစဉ်ကို Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လင်းနေပါတယ်ရှင်ကျမတို့ရဲ့အစီအစဉ်ကို Facebook မှာလည်းကြည့်ရှုနိုင်ကြပါတယ်လိပ်စာက VOA Burmese News ဖြစ်ပါတယ်ရှင
် American ဆိုရရဲ့သဘောထားမြင်အဘော်ကိုတင်ပြပါတော့မယ်ရှင
်ဒေါက်တာရှင်များခင်ဗျာကမ္ဘာတစ်ခွင်နေရာတိုင်းမှာကြုံနေရပြီးဖြည့်ရှင်းရခက်ခဲတဲ့အကြောင်းအရာတစ်ခုကတော့အကျင့်ပြတ်ချစားမှုပဲဖြစ်ပါတယ်။ကျွန်တို့အားလုံးဟာကျွန်တို့ရဲ့နိုင်ငံအတွက်ကျွန်တို့ရဲ့နိုင်ငံတွေအတွက်စစ်ပွဲတစ်ပွဲကိုဆင်နွှဲနေရပါတယ်လို့မကြသေးခင်ကဗြိတိန်နိုင်ငံကနေကမကထပြုလုပ်ကျင်းပခဲ့တဲ့ကမ္ဘာလုံးဆိုင်ရာအကျင့်ပြတ်ချစားမှုတိုက်ဖျက်ရေးဆိုင်ရာထိပ်သီးညီလာခံမှာအမေရိကန်နိုင်ငံသားဝန်ကြီးဂျွန်ကယ်ရီကပြောကြားခဲ့ပါတယ်။အကျင့်ပြတ်ချစားမှုဆိုတာကိုအကျေချက်ရမယ်ဆိုရင်ရန်သူလို့ဆိုရပါလိမ့်မယ်။ဘာကြောင့်လဲဆိုတော့သူဟာကျွန်တော်တို့တွေရင်ဆိုင်ကြုံတွေ့နေရတဲ့အစွန်းရောက်သမားတွေနဲ့တခြားအကဲဆမ်းမှုတွေမျိုးလိုပဲလွတ်လပ်တဲ့အမျိုးသားနိုင်ငံတွေကိုဖျက်ဆီးပစ်ပါတယ်။အကျင့်ပြတ်ချစားမှုဟာကမ္ဘာကြီးရင်ဆိုင်ကြုံတွေ့နေရတဲ့အကြီးမားဆုံးအခက်အခဲတွေကတစ်ခုဖြစ်ပါတယ်။ဒါဟာဌာနဆိုင်ရာနဲ့ပုဂ္ဂလိကလုပ်ငန်းနှစ်မျိုးစလုံးရဲ့အဆင့်တန်းမျိုးစုံမှဖြစ်နေတဲ့အာဏာအလွဲသုံးစားမှုဖြစ်ပြီးကျွန်တို့အားလုံးကိုထိခိုက်စေပါတယ်။အကျင့်ပြတ်ချစားမှုကတိုင်းပြည်ရဲ့အစိုးရတွေအပေါ်ပြည်သူလူထုရဲ့ယုံကြည်မှုကိုဖျက်ဆီးပစ်သလိုစီးပွားရေးဖွံ့ဖြိုးတိုးတက်မှုကိုလည်းလျော့ပါးလာစေပြီးဒီမိုကရေစီလူပေါင်းအဖွဲ့အစည်းပေါ်ထားရှိတဲ့ယုံကြည်ကိုးစားမှုကိုတိုက်စားပစ်ပါတယ်။နေဆက်ဖြတ်ကျော်ရာဇဝတ်မှုခွင့်တွေအတွက်လည်းလမ်းဖွင့်ပေးသလိုဖြစ်စေပါတယ်။တရားရေးလုံခြုံရေးစတာတွေလိုနိုင်ငံရဲ့အခြေခံရန်ရားတွေကိုဖျက်ဆီးပစ်သလိုအကျင့်ပြတ်ချစားမှုကအကြမ်းဖက်အစွန်းရောက်သမားတွေလိုလားတဲ့အတုအယောင်ဂရိကွေတွေနဲ့ဆိတ်ရှုပ်ထွေးစရာလိဟာမှုတွေကိုဖြစ်စေပါတယ်။အစ္စလာမစ်ဆုံးရောက်တွေအီရန်နိုင်ငံအတွင်းခြေချမြစ်တွေနှံအောင်နောက်ပြီးတော့တာလီဘန်တွေ အာဖဂန်နစ္စတန်နိုင်ငံအတွင်းမှာရှင်းတန်းနေနိုင်တဲ့ဖြစ်ရပ်တွေကတာရကပြတ်တနေပါတယ်လို့ဝန်ကြီးကယ်ရီကညီလာခံမစခင်သူ့ရဲ့အင်တာနက်ဘလော့စာမျက်နှာပေါ်မှာရေးသားခဲ့ပါတယ်ကျွန်တို့အနေနဲ့အကျင့်ပြတ်ချစားမှုကိုဦးစားပေးအဆင့်တတ်မှတ်ပြီးတော့မချေမှုန်းနိုင်သေး၍ဒီလိုဆက်ဆုပ်ဖွဲ့ကောင်းတဲ့အဖွဲ့တွေဟာနာကြီးချက်တွေမကျေနပ်ချက်တွေကိုဥထိပ်ပန်းစင်ပြီးတော့အာဏာလက်လွတ်ဆုံးရှုံးရတယ်လို့ခံစားနေကြရသူတွေထုံနှံ့အစဉ်လာကိုမလေးစားမလိုက်နာသူတွေလက်မခံသူတွေဟာသူတို့ကိုအာခံသူတွေလို့ယူဆသူတွေရဲ့နောက်လိုက်နောက်ပါလူသစ်တွေအဖြစ်စီယုံနေကြပါတယ်လို့ဆိုပါတယ်အရေးကြီးတဲ့တတိထားဖွဲ့ကောင်းတဲ့အချက်ကတော့အကျင့်ပြတ်ခြားစားမှုတွေအပေါ်တိုက်ဖြတ်သူတွေကိုအားကောင်းလာစေဖို့ပဲဖြစ်ပါတယ်။ဘာကြောင့်လဲဆိုတော့တကယ်လက်တွေ့အခြေအနေမှာနိုင်ငံအများပြားမှာဗန်လုံငန်းဆိုင်ရာဥပဒေတွေကိုပုံမူတင်းကျပ်လိုက်ပြီးပွင့်လင်းမြင်သာမှုကိုပိုလုပ်လာနေပါတယ်။လျှို့ဝှက်ငွေကြေးဆိုင်ရာလွှဲပြောက်မှုနဲ့ဗန်လုံငန်းဆိုင်ရာဥပဒေတွေရဲ့အားနည်းချက်ကြောင့်မမှန်ကန်တဲ့နီးလန်းနဲ့ရရှိထားတဲ့ငွေကြေးတွေကိုအ ਨੇ စုံနိုင်ငံတစ်နိုင်ငံနှစ်နိုင်ငံကခြေရခံဖော်ထုတ်ဖို့ကြိုးပမ်းကြဖို့ရှိနေပါတယ်။အဲ့ဒီတော့ဘယ်နေရာမှာပဲဖြစ်ဖြစ်အကျင့်ပြတ်ခြားစားမှုကိုခွင့်ပြုလို့မရအောင်ဒါမှမဟုတ်ရင်အကျင့်ပြတ်သူတွေနားခိုနေထိုင်လို့မရအောင်ပြုလုပ်ဖို့ကြံတခြားနိုင်ငံတွေမှာတာဝန်ရှိပါတယ်။ဒါကြောင့်အစိုးရတွေလူမှုအဖွဲ့အစည်းတွေပုဂ္ဂလိကလုပ်ငန်းတွေနဲ့မီဒီယာအစရှိတဲ့အရေးကြီးတဲ့ကမ္ဘာအတိုင်းအဝန်းကြီးဟာအကျင့်ပြတ်ခြားစားမှုပပျောက်အောင်ကာကွယ်တားဆီးဖို့အတွက်အထူးတကားဒီညီလာခံကြီးကနေအရှင်အဟုန်ကောင်းကောင်းနဲ့ခိုင်မာတဲ့ခြေလှမ်းလှမ်းကြမှာဖြစ်ပါတယ်။အကျင့်ပြတ်ခြားစားမှုဟာအစိတ်တောက်ဖြစ်ပါတယ်ယုံကြည်မှုကိုဆုတ်ယုတ်စေပါတယ်နိုင်ငံသူနိုင်ငံသားတွေရဲ့ငွေကြေးတွေအနာဂတ်တွေကိုဓမြတိုက်တာဖြစ်တယ်လို့စီးပွားရေးတိုးတက်မှုကိုအဟံတာဖြစ်စေပါတယ်လို့ဝန်ကြီးကယ်ရီကရေးသားထားပါတယ်နိုင်ငံတကာအတိုင်းအဝိုင်းအနေနဲ့အကျင့်ပြတ်ခြားစားမှုကိစ္စအပေါ်အလေးနဲ့ထားပြီးတော့အာယုံဆိုင်လှုပ်ဆောင်တင်တာဟာအတော်ကိုကြာခဲ့ပါပြီလို့လည်းမစ္စတာကယ်ရီကရေးသားထားကြောင်းပါခင်ဗျာ
အမေရိကန်ဆိုရရဲ့သဘောထားမြင်အဖို့ကိုတင်ပြလို့ပြီးပါပြီ
ခုနားဆင်ကြရတာကတော့အမေရိကန်အစိုးရရဲ့သဘောထားအမြင်သာဖြစ်ပြီး VOA ရဲ့အားပေါ်မဟုတ်ကြောင်းထပ်မံအသိပေးပါရစေရှင်။သတင်းကြေကျုပ်အစီအစဉ်ကိုတင်ဆက်ဖို့ချိန်ရောက်ပါပြီရှင်။ကိုဇော်ဝင်းလိုင်ကပြောပြမှာပါ။
အမေရိကန်သမ္မတဘရက်အိုဘားမားကအချိန်လေးခုတည်းပို့ပြီးတော့တိုးတက်ကောင်းမွန်အောင်ဆောင်ရွက်နိုင်မယ်ဆိုရင်တိုင်းပြည်စည်းပွားနဲ့တည်ငြိမ်ရေးပို့မှုကောင်းမွန်လာပြီးဒေတာတွင်ဩဇာကြီးတဲ့နိုင်ငံတစ်ခုဖြစ်လာနိုင်တယ်လို့ဗီယက်နမ်နိုင်ငံခီးစဉ်အတွင်းအင်္ဂါနေ့ကပြောကြားတဲ့မင်ကွန်းထဲမှာထည့်သွင်းပြောကြားခဲ့ပါတယ်။အင်္ဂါနေ့ကဗီယက်နမ်နိုင်ငံမှာသမ္မတဘရက်အိုဘားမားနဲ့တွေ့ဆုံပြီးလူ့အခွင့်အရေးနဲ့လူမှုရေးဆိုင်ရာကိစ္စရပ်တွေဆွေးနွေးကြမယ်အစီအစဉ်ငယ်လေးတစ်ခုမှတက်ရောက်ကြမယ်ဗီယက်နမ်အရပ်ဖက်လူမှုအဖွဲ့အစည်းကထင်ရှားတဲ့ပုဂ္ဂိုလ်အ ਨੇ စုံနှစ်ဦးလောက်တားမြစ်ခံခဲ့ရပါတယ်။သတင်းတောက်ဘွားကနေဘလော့ဂါတဦးဖြစ်လာတဲ့တက်ကြွလှူရှားသူဒေါထရန်ကတော့ဟနွမ်မြို့မှာရှိတဲ့အမေရိကန်တန်ရိုးရဲ့ဖိတ်ကြားချက်အရသမ္မတအိုဘားမားနဲ့တွေ့ဆုံမှုဆိုင်ကွန်မြို့ကနေလာလန်ခူလာမှာရှိတဲ့နင်ဘင်းဒေတာကအဆောင်တစ်ခုမှာတရက်ကြာထင်းထင်းခံခဲ့ရတယ်လို့ပြောပါတယ်။မြန်မာနိုင်ငံရဲ့လူအခွင့်အရေးအခြေအနေတိုးတက်မှုရှိလာတဲ့ဆိုပေမဲ့လုံလောက်မှုရှိဖို့ဆိုရင်အချိန်ယူဖို့လိုအပ်နေသေးတဲ့အကြောင်းအမေရိကန်နိုင်ငံရဲ့ဌာနကမနေ့ကပြုလုပ်တဲ့ပုံမှန်သတင်းစာရှင်းလင်းပွဲမှာပြောဆိုသွားခဲ့ပါတယ်။သမ္မတဟောင်းဦးသိန်းစင်ကိုတရော်လောင်ပြောင်းနဲ့ပုံရိပ်ကြပြရေးသားခဲ့တယ်ဆိုတဲ့ကြပြဆရာမောင်ဆောင်ခါကိုရွှေပြည်သားမြို့နယ်တရားရုံးကမနေ့ကအင်္ဂါနေ့ကအလုံနဲ့ထောင်ဒဏ်6လချမှတ်ခဲ့တာနဲ့ဆက်ဆက်ပြီးအမေရိကန်နိုင်ငံသားရေးဌာနကပြောရေးဆိုခွင့်ရှိသူဂျွန်ကာဘီကအဲ့လိုပြောကြားသွားတာဖြစ်ပါတယ်။အမျိုးသားပညာရေးဥပဒေပြင်ဆင်ရေးအတွက်ဥဆောင်လှုပ်ရှားခဲ့သူတူဦးလည်းဖြစ်ဘဂတဗမာနိုင်ငံဥဆိုင်ရာကျောင်းသားသမဂ္ဂများအဖွဲ့ချုပ်ကောင်းဆောင်တူဦးလည်းဖြစ်တဲ့အမှတ်ဖြစ်ဖြစ်အောင်ကို Human Rights Defender Address လို့ခေါ်တဲ့အနေအတွင်းလူခွင့်ရေးကောင်ဝင်ဆောင်လျှောက်သူဆုရှင်တူဦးဖြစ်အိုင်ယာလန်နိုင်ငံအခြေစိုက် Frontline Defenders အဖွဲ့ကရွေးချယ်လိုက်ပါတယ်။
ဒါကတော့ကိုစော်ဝင်းလိုင်ကသတင်းချင်းချုပ်ကိုပြပြသွားတာပါရှင်။ဒီကနေ့မနေ့အစည်းအဝေးထုတ်လုပ်ရေးမှုကတော့ဦးဆန်မိုးပဲပါ။အင်ဂျင်နီယာကတော့ John Elson ဖြစ်ပါရရှင်။ VOA မြန်မာပိုင်းရဲ့ဗုဒ္ဓဘုရားနေနဲ့ခင်အစည်းအဝေးကိုနားဆင်ခဲ့ကြတဲ့အတွက်တော်ရရှင်အားလုံးကိုကျေးဇူးအထူးတင်ပါတယ်။ညနေခင်းအစည်းအဝေးကိုတော့မြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီထိဆက်လက်ထုတ်လွှင့်မှာဖို့စောင့်မျှော်နားဆင်ကြပါရှင်။တော်ရရှင်အားလုံးရှင်လန်းချမ်းမြေ့ကြပါစေ။
This program has come to you from the Voice of America, Washington.